Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံကနေ2024ခုနှစ်ဧပြီလ10ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အသံလွှင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9333ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါဒီကနေ့ညမှာထူးခြားတဲ့သတင်းတွေကတော့ Hamas ကိုတိုက်ခိုက်နေတဲ့ Israel ရဲ့ချင်းကပ်ပုံကိုသဘောမတူကြောင်းသမ္မတ Biden ကပြောပါတယ်။ထမ်းမြမနေဆက်မြဝတီမြို့မှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုစစ်သားအဖြစ်စုဆောင်းနေတယ်လို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒီသတင်းတွေအပအဝင်တခြားထိတိုင်းရောက်သတင်းတွေကိုမတ်စုံမွန်နဲ့တင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီတရင်တရင်ပဲကြံတော့တဲ့ကရင်ပြည်နယ်မြဝတီမြို့မှာတရင်မကြရေးခုခံကာကွယ်နေတဲ့စစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တို့ကြားမှာရင်ဆိုင်တိုက်ပွဲတွေအတော်လေးကိုပြင်းထန်နေပါတယ်။
တိုင်းရရင်လည်းပုံရည်တအားကိုကျေတယ်ညလည်းတညလုံးဟိုပြစ်ခတ်မှုတွေဖြစ်တယ်ပေါ့နော်ဒီမျိုးငါတစ်ခုပဲကျန်တော့လေအဲကျွန်တော်တို့ကဟိုမြောက်ဒီရှင်းနောက်ကိုတော့ပိတ်ထားတယ
်မြို့ကိုဝင်းရံပိတ်ဆို့ထားတဲ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းအပြည့်အစုံနဲ့အတူထိုင်းမြန်မာနယ်စပ်ကစီးရဲနောက်ဆုံးရအခြေအနေကိုလည်း VOA မြန်မာပိုင်းစီစဉ်ကနေဓာတ်ရိုက်သတင်းပေးပို့ထားတာကိုနားဆင်ရဖို့ရှိပါတယ်မွန်ပြည်နယ်မော်လမြိုင်စစ်ရုံးချုပ်ကိုကာကွယ်ရေးတပ်တွေက drone နဲ့တိုက်ခိုက်ပြီးတဲ့နောက်မှာလုံခြုံရေးတင်းကျပ်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင်
ဟာမတ်စစ်တပ်ကြောက်ဖွဲ့ကိုထူးဆန်းစင်တိုက်ခတ်နေတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ညာဟုရဲ့စစ်ပွဲအပေါ်ချင်းကပ်ပုံကိုလက်မခံကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပြီးစာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရေးအတွက်စစ်ပွဲတွေကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပါတယ
် So I think what he's doing is a mistake. I don't agree with his approach. I think it's outrageous that those four
လုံဆောင်ချက်တွေမားတယ်လို့ကျွန်တော်ထင်ပါတယ်သူရဲ့ချင်းကပ်ပုံကိုကျွန်တော်သဘောမတူပါဘူးဝေါ်စင်ထရယ်ကစ်ချင်အဖွဲ့ကကား3လေးစီးကိုကန့်ကျင်မှာမဟုတ်ဘဲအဝေးပြေးလမ်းပေါ်မှာ drone နဲ့ပစ်လိုက်တဲ့လောက်ရဟာလက်မခံနိုင်စရာလောက်ရဖြစ်ပါတယ်။ဒါကြောင့်အစ္စရေးအနေနဲ့အပြစ်ခတ်ရဆေးရေးလှုပ်ဆောင်ဖို့နဲ့လာမယ့်သတင်းပတ်6ပတ်ကနေ10ပတ်လောက်အကြာကိုစာနာရိတ်ခါနဲ့စေဝါစတဲ့အကူအညီတွေအကန့်အသတ်မရှိပို့ခွင့်ပြုဖို့အတွက်ကျွန်တော်တောင်းဆိုပါတယ်လို့အင်္ဂါနေ့ညမှာထုတ်လွှင့်ပြသတဲ့မေးမြန်းခန်းတစ်ခုမှာသမ္မတဘိုင်ဒန်ကပြောလိုက်တာပါ။Wall Central Kitchen အကူအညီပေးအဖွဲ့ကကားတွေကိုအစ္စရေးက drone နဲ့တိုက်ခိုက်ပြီး၂ရက်အကြာဧပြီလ၃ရက်နေ့မှာသမ္မတဘိုင်ဒန်ကိုစပိန်ဘာသာနဲ့ထုတ်လွှင့်တဲ့ Univision သတင်းဌာနကမင်းမြန်ရာမှာပြောဆိုလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ယာဟုနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်မှာလည်းဒီအတိုင်းပဲသမ္မတဘိုင်ဒန်ကပြောကြားခဲ့တယ်လို့အင်ဂျီတော်ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းကိုင်ရိုဆွေးနွေးပွဲမှာဟာမတ်အဖွဲ့ကိုတင်ပြထားတဲ့အပြစ်ခတ်ရဲ့စေရေးသဘောတူညီချက်ကိုလက်ခံသင့်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းဝါရှင်တန်ဒီစီမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံနယ်နိမိတ်ကနေပြီးတော့အစ္စရေးကိုတိုက်ခိုက်မှုတွေမလုပ်ဖို့အစ္စရေးနိုင်ငံသားဝန်ကြီးအစ္စရေးကတ်ကအီရန်ကိုသတိပေးပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံမျိုးတော်ကအီရန်ကောင်စစ်ဝင်ရုံးကိုအစ္စရေးရဲ့လက်ချက်လို့ယူဆရတဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတော့သတင်းတစ်ပတ်ကျော်ကြာမှအခုလိုသတိပေးလိုက်တာဖြစ်ပါတယ်။အီရန်နဲ့နိမိတ်ကနေတိုက်ခိုက်တာတွေလုပ်ခဲ့မယ်ဆိုရင်တော့အီရန်နိုင်ငံနဲ့အထိလက်တုံပြန်တိုက်ခိုက်မယ်လို့အစ္စရေးနိုင်ငံသားရေးဝန်ကြီးကအိတ်လူမှုကွန်ရက်မှာပြောလိုက်တာဖြစ်ပါတယ်။ဒီလိုမျိုးအစ္စရေးနိုင်ငံသားရေးဝန်ကြီးရဲ့သတိပေးချက်မတိုင်ခင်နိုင်ပိုင်းကြာမှာပဲကောင်စစ်ဝင်ရုံးတိုက်ခိုက်ခဲ့ရမှုအတွက်အစ္စရေးကိုအပြစ်ပေးရမယ်လို့ပြောခဲ့တဲ့အီရန်နိုင်ငံရဲ့အုပ်ချုပ်အယတ်တိုလာအလီခါမေနီရဲ့လူမှုကွန်ရက်အကောင့်ကိုလည်းသတိပေးစကားပေးပို့ခဲ့ပါတယ်။အီရန်ကောင်ဆောင်ဘက်ကတော့ကောင်စစ်ရုံးကိုတိုက်ခိုက်မှုဟာနိုင်ငံကိုတိုက်ခိုက်တာနဲ့တူပါတယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားထုတ်လင်းချက်မှာပြောခဲ့ပါတယ်။ဆီးရီးယားနိုင်ငံတွေကအီရန်တို့နဲ့ဆက်နွယ်နေတဲ့ပစ်မှတ်တွေကိုမကြသေးခင်နှစ်တွေကတည်းကအစ္စရေးဘက်ကလေကြောင်းနေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။ဧပြီလ10ရက်နေ့ကောင်စစ်ရုံးတိုက်ခိုက်မှုဟာစစ်ဘက်ဆိုင်ရာအကြံပေးအရာရှိ9ဦးသေဆုံးခဲ့တယ်လို့အီရန်နိုင်ငံဘက်ကပြောပါတယ်။အီရန်ကအားပေးထောက်ခံထားတဲ့ဟာမတ်စစ်သွေးကြောအဖွဲ့ကိုဂါဇာဒေသမှာအစ္စရေးကထိုးစစ်ဆင်နေတဲ့တစ်ချိန်တည်းမှာပဲအီရန်တို့ထောက်ပံ့ပေးထားတဲ့လေဗနွန်အခြေစိုက်ဟစ်ဘိုလာစစ်သွေးကြောတွေနဲ့လည်းနယ်စပ်မှာမကြာခဏတိုက်ပွဲတွေဖြစ်ပွားနေပါတယ်ရှင်။
အစ္စလမ်ဘာသာတို့ရဲ့ရမဒန်ဥပုလ္လရာသီကုန်ဆုံးတဲ့အထိတ်မှအစ်ဒ်အယ်ဖီတာပွဲတော်ကဘာတဝမ်ကျင်းပနေပြီးအစ္စလမ်ဘာသာဝင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကအချေးပြည်နယ်မှာလည်းဥပုစုတောင်းပွဲတွေကျင်းပပါတယ်။ဂါဇာပြည်ပခအကြအတိဒုက္ခရောက်နေကြတဲ့ပါလက်စတိုင်းပြည်သူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုအဓိကထားထည့်သွင်းဆုတောင်းကြတဲ့အကြောင်းဥပုစုတောင်းသူတို့ကပြောပါတယ်
။ Yes, semoga jangan terprovokasi sama hoax.Kemudian lebih
ရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်လို့ထင်ယောင်ထင်မှားသတင်းတွေကိုအခြေခံဆုံးဖြတ်တာမျိုးမဟုတ်ဘဲအခြေပြည်သူတွေရှင်းရှင်းလင်းလင်းမြင်ဖို့မျှော်လင့်တဲ့အကြောင်းဥပုစုတောင်းသူတို့ကပြောသွားတာပါလစ်စီပြေရိုဟင်ဂျာဒုက္ခသည်တွေအခြေခံချက်ကိုပိုရောက်လာနေပြီးဒေသခံတွေကလက်မခံဘဲမောင်းထုတ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲ EL Fidel ပွဲတော်ကျင်းပတာဖြစ်ပါတယ်ဥပုရာသီကုန်ဆုံးချိန်သတ်မှတ်တာမှာအစ္စလမ်ဘာသာဝင်တွေရဲ့သတ်မှတ်ချက်အရပြက်ကတဲ့အင်ရသတ်မှတ်တာရှိသလိုလှကိုမြင်ရတဲ့အချိန်ကစပြီးသတ်မှတ်တာကြောင့်လဲတနင်္ဂနွေနိုင်ငံသတ်မှတ်ချက်တွေကွာခြားကြပါတယ်။ဝူပြူစူတန်ပွဲတွေအပြင်စတူဒီတာပွဲတွေနဲ့လူဒန်းပွဲတွေလည်းကျင်းပကြလေရှိပါတယ်။ဂါဇာဒေသပါလက်စတိုင်းဒေသကနေကတော့တိုက်ခိုက်မှုတွေအကြာပြက်စီးနေတဲ့ဗလီကျောင်းတချို့မှာဝူပြူစူတန်ပွဲတွေကျင်းပပါတယ်။ဂျေရုရှလင်မြို့ဟောင်းကအယ်အက်ဆာဗလီကျောင်းဝင်းထဲမှာလည်းဝူပြူစူတန်ပွဲတွေကျင်းပပါတယ်။ပါကစ္စတန်နိုင်ငံမှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲ EL Fitar ပွဲတော်ကိုကျင်းပခဲ့ကြပါတယ်ခင်ဗျာ။
ယူကရိန်းကိုရုရှားကအဝေးထိန် drone 18ဆင်း cruise missile တုံး2ဆင်းနဲ့ patain tet missile တုံး3ဆင်းတို့နဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။ Mykolaiv Odessa ဒေသတွေမှာ drone 14ဆင်းကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကပြောပါတယ်။ Odessa ဒေသမှာပဲ missile တုံး3ဆင်းအနက်ကနေ2ဆင်းကို၄ချောင်းရံကာကွယ်ရေးဘက်ကပစ်ချနိုင်ခဲ့ပါတယ်။စွမ်းအင်တည်ယူပို့ဆောင်ရေးနဲ့ထောက်ပို့လုပ်ငန်းတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပြီးတော့အနည်းဆုံး2ယောက်ဒဏ်ရာရခဲ့တယ်လို့အိုဒါစာဒေသအုပ်ချုပ်ရေးမှူးအိုလေးကီပါကတယ်လီဂရမ်လူမှုကွန်ရက်မှာပြောခဲ့ပါတယ်။ Mykolaiv ဒေသအုပ်ချုပ်ရေးမှူး Vitaly Kham ကလည်းစွမ်းအင်လုပ်ငန်းတွေကို drone နဲ့တိုက်ခိုက်တဲ့အတွက်လျှက်စစ်မှုတွေနိုင်အတော်ကြာပြတ်တောက်ခဲ့ရတယ်လို့တယ်လီဂရမ်မှာပြောပါတယ်။ Bryans ဒေသမှာတော့ရုရှားတို့ရဲ့ညာဘက်တိုက်ခိုက်မှုအတွင်းမှာ drone 5စင်းကိုပစ်ချနိုင်ခဲ့တယ်လို့ Ukraine ကာကွယ်ရေးဌာနကပြောပါတယ်။ထိခိုက်ပျက်စီးမှုသတင်းကတော့မကြားရသေးပါဘူး။တချိန်ထဲမှာပဲအင်္ဂါနေ့ညမေခွန်းမှာတော့ Ukraine သမ္မတ Volodymyr Zelensky ကလာမယ့်အမေရိကန်ရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုယူကရိန်းကိုအလဲပတ်လာဖို့ဖိတ်ကြားလိုက်ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1905ကနေပြီးတော့ထိုးလင်းပေးနေပါခင
်ဗျာ။ဒီအမေရိကန်တန်ကနေပို့ထူးနေညာပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ထိုင်းမြန်မာနယ်စပ်မြဝတီမြို့အနီးမှာ KNU ကင်းအမျိုးသားအစည်းအရုံးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒေသခံတချို့ထိုင်းနိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးနေကြပါတယ်စစ်ကောင်စီမျိုးဆောင်တပ်ခလာရ295ကို KNU တပ်တွေဝိုင်းထားပြီးနေရောညရောတိုက်ပွဲတွေဆက်ဖြစ်နေပေမဲ့ KNU တပ်ဖွဲ့ဝင်တွေမြဝတီမြို့တဲကိုဝင်လာတာတော့မတွေ့ရသေးဘူးလို့ဒေသခံတွေက AFP သတင်းဌာနကိုပြောပါတယ်ခလာရ295ဟာထိုင်းနယ်ကြားနဲ့ကိုးမိုင်လောက်သာဝေးပြီးလက်နက်ကြီးတန်တွေကြားနေရသလိုစခန်းဝန်းကျင်မှာမိတွေလောင်နေတဲ့အကြောင်းထိုင်းစစ်တပ်အရာရှိတွေကဘန်ကောက်ပို့သတင်းကိုပြောကြပါတယ်ပြီးခဲ့တဲ့12လအတွင်းမဲဆောက်မြဝတီဖြတ်တဲ့နယ်ကြားကုန်သွယ်ရေးနှစ်နိုင်ငံဖြတ်သန်းတဲ့ကုန်စည်ပစ္စည်းပမာဏဟာအမေရိကန်ဒေါ်လာတန်း1100ဘူအထိရှိမယ်လို့စစ်ကောင်စီရဲ့ကုတန်ရောင်းဝယ်ရေးဌာနကပြောဆိုထားပါတယ်ဒီလိုစီးပွားရေးအချက်ချာကြတဲ့မြဝတီနယ်မြို့နဲ့6မိုင်လောက်ပဲဝေးတဲ့တင်ကန်းကြီးတော်စခန်းကိုတင်ပိုက်လိုက်တဲ့အကြောင်း KNU ကင်းအမျိုးသားအစည်းအရုံးကပြီးခဲ့တဲ့ရက်ပိုင်းကကြေညာခဲ့ပါတယ်အခုအချိန်ထိတော့ KNU ထံလက်နက်ချသွားတဲ့စစ်ကောင်စီအရာရှိတွေတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်600ကိုပြန်ခေါ်တဲ့သတင်းတွေထွက်မလာသေးပါဘူးသူတို့ကိုမဲဆောက်ကတဆင်ထန်းနိုင်ငံအကူအညီနဲ့ပြန်ခေါ်ထုတ်မယ်လို့အစောပိုင်းကသတင်းတွေထွက်ပေါ်ခဲ့ပါတယ်မြဝတီကတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးလောလောဆယ်မှာတော့မြဝတီမြို့ကဘန်နေရွှေဆိုင်နေနဲ့မြဝတီမြို့မှာဈေးကိုပိတ်ထားပြီးချစ်ကြည်တဲ့ဒါတဝိုက်အပါအဝင်အချက်အချာကြတဲ့နေရာအတော်များများမှာ KNU နဲ့ပူးပေါင်းတပ်တွေကနေရာယူထားတဲ့အကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ
အခုလိုမျိုးထိုင်းမြန်မာနယ်စပ်မြဝတီဘက်မှာတိုက်ပွဲတွေပြင်းထန်နေပေမဲ့လည်းနေကြားဆောင်ဂိတ်တွေကိုတော့ဖွင့်ထားဆဲဖြစ်ပါတယ်က ုံသွဲရေးရပ်တန့်သွားတာမျိုးဖြစ်လာခဲ့တယ်ဆိုရင်တော့ရနောင်းလိုမျိုးတခြားလန်းတွေကနေကုန်တွေကိုပေးပို့သွားမှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဖမ်ပလီဘဟီဒာနူကာရာကပြောပါတယ်လာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်မဲဆောက်ခရိုင်တွေကနေဆက်ကုံသွဲရေးစီစဉ်မှု30ရာခိုင်နှုန်းလျှော့ချသွားတဲ့အကြောင်းပြောဆိုထားတာကိုဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြထားတာပါမြန်မာနိုင်ငံမှာအခုလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဆပ်တာတာဗီစင်အပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေစစ်တပ်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးပြီးမနေ့တုန်းကထိုင်းနိုင်ငံသားရေးဝန်ကြီးဘက်ကပြောဆိုသွားတာဖြစ်ပါတယ်အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြန်မာနိုင်ငံဘက်ကနေဒုက္ခသည်တွေအလုံးရင်းနဲ့ထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာမယ်ဆိုတာကိုသူတို့မျှော်လင့်ထားပြီးတော့တကယ်လို့ဒုက္ခသည်ဥယေကတသိန်းထက်ပိုမယ်ဆိုရင်တခြားနိုင်ငံတွေစီကနေလူသားချင်းစာနာမှုအခွင့်အရေးတွေတောင်းခံကောင်းတောင်းခံသွားမယ်အကြောင်းကိုလည်းသူကပြောဆိုသွားပါတယ်မြန်မာနိုင်ငံထဲမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလနောက်ပိုင်းကလေးကနေစပြီးတော့နေဆက်ကုံသွယ်ရေးထိခိုက်ခဲ့ရတာပါကုန်တင်ကားကြီးတွေအစာကားငယ်တွေနဲ့ကုန်တွေကိုပြောင်းပြီးတော့ပို့ဆောင်ပေးခဲ့ရတဲ့အကြောင်းထပ်ခရိုင်ကုန်တယ်ကြီးများအသင်းဥက္ကဋ္ဌချာနင်းစုံမတ်ကလည်းပြောပါရယ်အချိန်မီနောက်ကျမခံနိုင်တဲ့ကုန်တွေကိုတော့ရနောင်းဘက်ကနေပြီးတော့ပေးပို့နေတဲ့အကြောင်းကိုလည်းပြောဆိုထားပါရယ်ရှင
်မြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားနဲ့လူငယ်တထောင်လောက်ကိုဖေဖော်ဝါရီလကတည်းကအာရမဖမ်းဆီးပြီးစစ်သားအဖြစ်စုဆောင်းနေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကမနေ့ဧပြီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ကန့်သတ်ပိတ်ပင်ထားပေမဲ့နိုင်ငံသားတွေအတွက်သာရည်ရွယ်ထုတ်ပြန်ထားတဲ့စစ်မှုမထမ်းမနေရဥပဒေနဲ့သူတို့ကိုဖမ်းဆီးနေတာလို့ဆိုပါတယ်သူတို့ကိုညဘက်အိမ်တွေမှာဝင်ရောက်ဖမ်းဆီးတာနိုင်ငံသားဖြစ်ခွင့်ပေးမယ်ဆိုပြီးလိန်ညာခေါ်ဆောင်တာဖမ်းဆီးမယ်ပြန်ပေးဆွဲမယ်ရိုက်နိုင်မယ်ဆိုတဲ့ချင်းချမှုတွေပြုလုပ်ခဲ့တယ်လို့ရိုဟင်ဂျာတွေကထွက်ဆိုကြောင်း HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာတွေကိုစစ်တင်နှန်းနှစ်ပတ်တခန်းပြီးရှေ့တန်းမှာစစ်တပ်ခိုင်းတယ်လို့ဆိုပါတယ်အများစုဟာမနစ်နိုဝင်ဘာလအတွင်းစတင်ခဲ့တဲ့စစ်တပ်နဲ့ရခိုင်တပ်တော် AA တို့အကြတိုက်ပွဲဖြစ်ပွားနေတဲ့ရှေ့တန်းတွေကိုဆစ်လွတ်ခံခဲ့ရပြီးတေဆုံးဒဏ်ရာရသူတွေအများပြားရှိလာနေတယ်လို့ဆိုပါတယ်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ကိုညှင်းပယ်ပြီးသူတို့အပေါ်ရက်စက်မှုမျိုးစုံကျူးလွန်နေတဲ့မြန်မာစစ်တပ်ကအခုသူတို့ဘက်ကနေပြီးတော့စစ်ဝင်တိုက်ခိုင်းတာဟာအင်မတန်အော်တုံလုပ်ဖွဲ့ကောင်းတဲ့လုပ်ရဖြစ်တယ်လို့လည်း HRW ရဲ့ကြေညာချက်မှာဖော်ပြပါတယ်အာရမစစ်သားစုဆောင်းခံရတဲ့ဖြစ်ရ၁၁ခုကို HRW ကမှတ်တမ်းပြုစုပြီးစစ်တွေမောင်တော်ဘူတီတောင်ကြောက်တော်စတဲ့မြို့နယ်တွေကစစ်သားစုဆောင်းခံရသူ25ဦးကိုလည်းတွေ့ဆုံမေးမြန်းထားတယ်လို့ဆိုပါတယ်ခင်ဗျာ
ဟောင်ကောင်ကအထက်မြင့်အဆောက်အဦတစ်ခုမှာဒီကနေ့မိလာမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီမိလာမှုအတွင်းမှာတော့လူ9ဦးထပ်မံနဲ့သေဆုံးခဲ့ပါတယ်။ဒီမိလာမှုကြောင့်လူပေါင်း36ယောက်ဒဏ်ရာရခဲ့ပြီးတော့250လောက်ကိုတော့အရေးပေါ်ကယ်တင်ထားရပါတယ်။ဂျော်ဒန်ရက်မှာရှိတဲ့16ထပ်အဆောက်အဦရဲ့အားကစားလေ့ကျင့်ခန်းနဲ့လိုင်စင်ရတက်ခိုခန်းတွေရှိတဲ့ပထမဓာတ်နဲ့ဒုတိယဓာတ်မှာမိလာမှုဖြစ်ပွားတာလို့မိသက်ဌာနကပြောပါတယ်တေဆုံးသူတွေဟာအဆောက်အဦကနေလွတ်မြောက်ဖို့ကြိုးစားရင်းနဲ့တေဆုံးခဲ့တယ်လို့လည်းခံမှန်းပါတယ်အဲ့ဒီအဆောက်အဦက1964ခုနှစ်ကတည်ဆောက်ခဲ့တာဖြစ်ပြီးအခန်းပေါင်း200ရှိတဲ့ New Lucky House အဆောက်အဦမှာမိလာမှုဖြစ်ပွားတဲ့အကြောင်းရင်းကိုတော့အသေးစိတ်စုံစမ်းမှုလိုသေးတယ်လို့တာဝန်ရှိသူတွေကပြောပြီးတော့မိသက်မှုကိုတော့တနအီကျော်လောက်အောင်ငိမ့်သက်ခဲ့ရပါတယ်ရှင်ဗုဒ္ဓဖူးညရဲ့ထိတ်တရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူကျမစုမောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကရင်ပြည်နယ်မြောက်ဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KLLA PDF ပူးပေါင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ကုံသွဲရေးမှာအချက်ချကြတဲ့ကရင်ပြည်နယ်မြဝတီမြို့မှာတော့စစ်ကောင်စီတပ်တွေနဲ့ KLLA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့မှလည်းတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေပါဗျ။စစ်ကောင်စီရဲ့လက်ကျန်တပ်ရင်းတစ်ခုကိုကာကွယ်နိုင်ရေးစစ်ကောင်စီဘက်ကတော့လေကြောင်းကရောလက်နက်ကြီးတွေနဲ့ပါကာကွယ်တိုက်ခိုက်နေတဲ့အတွက်မြို့ကန်တွေတော်တော်များများဟာအိမ်နီးချင်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်နေကြရပါဗျ။အခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းထိုင်းခြေစိုက်သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါဗျ။
ထိုင်းမြန်မာနယ်စပ်ကနယ်စပ်ကုံသွဲရေးအတွက်အချက်ချကြတဲ့ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးမြဝတီမြို့မှာတခုတည်းသာကျန်တော့တဲ့စစ်ကောင်စီရဲ့စခန်းဖြစ်တဲ့ခလာယာ205စခန်းမကျရေးအတွက်စစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူရောလက်နက်ကြီးပစ်တာပါသုံးပြီးကာကွယ်နေပါတယ်ဒီစခန်းကိုစစ်ကူလာမယ်လို့ယူဆရတဲ့စစ်ရင်တန်းတွေဖအံဘက်ကနေတက်လာနေပြီဆိုပြီးသတင်းသာသိရပေမဲ့ Miauri Mugo, Yana Bugaro, Malueku Devu Sobi, KNL PDA, Pubon Tapari, Becca, Vuego, Piovare.
Oh, Tanya and Lipoli, the Auge, Nyal, Tanyalo, Opicamu, the Terravana. Nikon, not a cool, but you know. There are Miauri, she now will pay her. Oh, throughout a singular, I tell a Bellano, Labaram, the Gujin, you know. ဒီနှစ်ကတော့တောက်ခံသေးပဲ။နောက်ဒီဘက်ကိုကားတွေဆင်းလာဘူးကတော့မလွယ်တော့ဘူး။ကျွန်တော်တို့ကဒီအာဆီယံလမ်းတစ်လျှောက်လုံးကတော့ကျွန်တော်တို့လူတွေပဲဖြစ်လာတယ်။ဟိုလာတော့လာမှာပဲ။ဟိုလာတယ်။ဘယ်ချိန်ရောက်လို့ရောက်မှန်းမသိဘူး။လာတဲ့ချိန်ကဒီနှစ်ကအချိန်မှရှိတော့။ဟိုတရားတွေမှာရောဒီမြို့ရဲမှာရောအကုန်လုံးတော်တော်များများအောင်ကျွန်တော်တို့ဖွဲ့တာ။ဟုတ်ကဲ့ပြန်တက်ပြီ။ဟိုခင်းချုပ
ောပေမဲ့မြောက်ရီဘက်ကိုတော့ရောက်ရှိမလာသေးပါဘူးအခုဆိုရင်မြောက်ရီမြို့မှာတော့တိုက်ပွဲတွေကြောင့်မြို့ကန်ဒီအကုံဒီပါထိုင်းနိုင်ငံမဲဆောက်ဖက်ကိုတင်းရှောင်နေကြပေမဲ့ကုန်တယ်တွေအဖို့ကတော့ကုန်ပစ္စည်းတွေကိုထားပြီးထွက်ပြေးဖို့ကတော့မလွယ်ကူတဲ့အခြေအနေတွေဖြစ်ပေါ်နေတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကဆက်ပြောပြပါတယ်
မြောက်ရီတမျိုးလုံးကြီးကတော့ရှောင်သိမ်းနေကြတာဒါပေမဲ့မြောက်ရီရှောင်သိမ်းတာတော့ပြီးတော့နောက်ဆုံးကျန်နေတဲ့လူတွေကလည်းကျန်နေတယ်။ဒါဆိုဘာလို့ဆိုတော့မြောက်ရီကဟိုရုပ်ရည်ဆုတ်ခွာဖို့အခက်အခဲရှိတယ်လေ။ဒီမှာကိုကုံစူလောင်ယုံကြီးတက်ယုံကြီးနောက်ပြီးတော့ကုံသွေးစုံကပစ္စည်းပစ္စည်းတွေဒါမျိုးတွေပိုင်ဆိုင်မှုတွေကများတဲ့ခါကျတော့ကျန်တဲ့မျိုးတွေနေထိုင်နိုင်မရှိဘူး။အဲဒါကြောင့်လည်းအတို့ဘက်ကဆင်းနေနေနေနေလေးနဲ့ဖြည့်စည်းမအောင်ရမ်းကြောက်ရတ
ာ။မြရီမြို့ကတူကတော့တအိမ်ကိုအိမ်ဆောက်တူလောက်သာချန်ပြီးထွက်ပြေးနေကြရတယ်လို့လည်းပြောပါတယ်
။ဟုတ်တယ်မလေးရလေးကလေဒီမိုင်ပေါ့အဲလောက်ဒီမိုင်လောက်ရှိမှတည်းအောင်းလောက်ကနေကျဲလိုက်တယ်ကျဲရညာရောမနဲ့ကောအခုလေးနဲ့အပေါ်မှာဝဲနေဦးလို့မြရီနန်းပေါ်မှာဆက်ဆက်တိခတ်မှာသားလေးတို့ဖူပကန်းကြည့်ကြ။အိမ်မှာအိမ်ဆောက်တယောက်လောက်သာဦးကျန်တာဒီကုန်လုံးဖူပကန်းပေါ့
အခုဆိုရင်မြဝတီမြို့မှာညနေပိုင်းထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေပြီးခလာရနှစ်ခုကလက်နက်ချအလံဖြူထောင်ပြီးဆိုပြီးသတင်းတွေရပေမဲ့တီးခြားအတီးပြုလို့တော့မရသေးပါဘူးစစ်ကောင်စီဘက်ကလည်းမြဝတီအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်ဒါကတော့ကရင်ပြည်နယ်မြဝတီမြို့မှာတရင်မကြအောင်လို့ကာကွယ်နေတဲ့စစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တို့ကြားမှာရင်ဆိုင်တိုက်ပွဲတွေဆက်ပြီးပြင်းထန်နေတဲ့အခြေအနေမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲထိုင်းမြန်မာနယ်စပ်ကနောက်ဆုံးရအခြေအနေ VOA မြန်မာပိုင်းကတိုက်ရိုက်သတင်းပေးပို့ချက်ကိုလည်းဇက်တိုက်တင်ဆက်ပေးကြပါတယ်။စီးရေးပဋိပက္ခတွေပြင်းထန်နေတဲ့ကရင်ပြည်နယ်မြဝတီမြို့ရဲ့ခံတပ်ကို KNU ကရင်မျိုးသားစည်းရုံး KNL နဲ့ PDF ပူးပေါင်းတပ်တွေကဆက်ပြီးတော့တိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေကပြင်းထန်နေချိန်မှာပဲထိုင်းနိုင်ငံဘက်ခြမ်းမှာတော့နယ်စပ်ကိုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်။မြဝတီမြို့ကန်တချို့ကတော့နယ်ချားကိုဖျက်ပြီးတော့ထိုင်းဘက်ခြမ်းကိုကူးလာနေကြဆဲဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့နောက်ဆုံးအခြေအနေအခုကျမတို့အတန်မလွင့်ခင်မိနစ်ပိုင်းမှာပဲမဲဆောက်မြဝတီချစ်ကြည်တရားပေါ်ကနေ VOA မြန်မာပိုင်းအစီအစဉ်ကကိုအောင်အောင်ကတိုက်ရိုက်သတင်းပေးပို့ထားပါတယ်။
ကျွန်တော်အခုရောက်နေတဲ့နေရာကတော့ထိုင်းမြန်မာနယ်စပ်မှာပါအခုရက်နေတဲ့နေရာကမဲဆောက်ဖက်ချမ်းမှာနောက်မှာတော့မြဝတီပါဒီချစ်ကြည်တရားအမှတ်တက်မှာဆိုလို့ရှိရင်လည်းပဲမြဝတီဘက်ကနေပြီးတော့ထိုင်းဘက်ကိုကူးလာနေတဲ့သူတချို့ကိုအခုညနေပိုင်းမှာတွေ့နေရပါတယ်ဆိုတော့အဲဒီလာတဲ့သူတွေကတော့ဒီမဲဆောက်မှာတပတ်လောက်နေထိုင်ခွင့်လက်မှတ်ရတယ်လို့သိရပါတယ
်ဒီကနေ့ကအခုလက်ရှိအခုညနေ6နာရီဝန်းကျင်လောက်မှာတော့အခုကဒါမှလူတွေအသွားရှိနေတော့လို့ပေါ့အဲ့လိုပြောလို့ရတယ်ပေါ့ပြီးတော့ဒါအခုတိုက်ပွဲဖြစ်တာအခုမဲဆောက်သေးဘူးနေနိုင်ဟိုပါနေကင်းဆန်းနိုင်ဝင်းကျင်လောက်ကဆိုရင်ကိုနာတူအနီးတူဝိုက်ကိုရောက်လာတာလူပေါင်းတစ်ထောင်ဝင်းကျင်လောက်ရှိမယ်ပေါ့နော်ဒါပေမဲ့ဒီမိနေရာဒီမှာဘယ်လောက်ရောက်လဲဆိုတော့ပြောမတတ်ဘူးပေါ့ဒါကကိုအနီးတူဝိုက်တွိုက်မှာတော့အနည်းဆုံးလူပေါင်းတစ်ထောင်လောက်ရှိမယ်အဲ့ဒါအခုလက်ရှိအချိန်ကလည်းဒီကစားမှာတော့ဖြတ်တန်းမှုဒေတာရှိနေတယ်တိုက်ပွဲကလည်းအခုအချိန်ကနည်းနည်းရနေတဲ့သဘောတော့ရှိတယ်လို့အဲ့လိုပြောရအော
င်။ဟိုသူတို့တွေဒီမြဝတီမှာကြာတော့ဘယ်လိုနေကြလဲ
။မြဝတီမှာကြာတော့အခုခံမှန်းကြီးပေါ့အခုလက်ရှိတိုက်ပွဲဖြစ်နေတဲ့နေရာနေပြီးတော့ဒီဘက်ကန်းနဖူးဘက်ကိုရွှေ့နေတဲ့လူတွေရှိတယ်။ပြီးတော့ဖုံးကျောင်းတွေမှာရွှေ့နေတဲ့လူတွေရှိတယ်။အဲနောက်ဆုံးဘယ်လိုလဲဆိုတော့ဟိုဘက်ကနေပြီးတော့နေလို့အဆင်မပြေတဲ့လူတွေပဲဒီဘက်မဲဆောက်ဘက်ကိုကူးလာခဲ့ကူးလာကြတာပေါ့အဲ့ပုံစံမျိုးပေါ့။အဲ့တော့မြောက်ရီမှာတော့အခုလက်ရှိရလူတွေအကုန်လုံးတော့မဟုတ်ပါဘူးကြံတဲ့လူတွေကြံနေကြသေးတယ်ပေါ့ဒီသဒ္ဒါနာအနည်းတစ်ပိုင်းမှာလာပြီးတော့စစ်ပေးရှောင်နေကြတဲ့လူတွေတော်တော်များများရှိကြသေးတယ်
အခုဒီတရားကူးလာတဲ့သူတွေကိုကြတော့ဒီထိုင်းဘက်ကဟိုအစိုးရဒီတာဝန်ရှိသူတွေအစီအစဉ်နဲ့နေဖို့ထိုင်ဖို့တွေဘာတွေစီစဉ်ပေးလိုက်ပါလိမ့်ရှိလား
ရှိတယ်လို့တော့ကြားရတယ်လူပေါင်းတသိန်းလောက်သူတို့လက်ခံပေးမယ်လို့ပြောမှန်းကြားရတယ
်မဟုတ်ဘူးအခုလောလောဆယ်
အခုလောလောဆယ
်ဒီနေ့လာတဲ့သူတွေဆိုလို့ရှိရင်သူတို့ဘယ်လိုနေကြတ
ယ်ဟောဒီနေ့လာတဲ့လူတွေကတော့အခုလာတာတော့သူဒီနေဆက်လမ်းကြောင်းတော့သူတို့ဖွင့်ပေးထားတယ်ပေါ့ဒါမှမဟုတ်ဟိုဘက်မှာတော့ကို့အစီအစဉ်နဲ့သူနေရမယ်တဘောမျိုးပေါ့အဲ့ပုံစံမျိုးတော့ရှိမှာပေါ့
ဒီအမတ်တနေဆက်တရာအောက်မှာပါဆိုတော့ဒီနေဆက်ကြောမှာအဲခုနကတော့အားလုံးအဲဟိုနှစ်ယောက်တရဲစီစောင့်နေကြတယ်အခုတော့ဒါသူတို့အဲဒီနေဆက်မှာကားနဲ့လှည့်ပြီးတော့ဟိုကျင်းပတ်တာပေါ့ဟိုဘကန်းအခြေအနေတွေနောက်ဟိုဘကန်းကူလာတဲ့သူတွေဒီဘက်မှာလည်းပဲအလုံးဘေးကင်းလုံခြုံအောင်တိုက်စစ်တဲ့အနေနဲ့ဒီမှာအဲလုံခြုံရေးတွေချထားတယ်ဒါပေမဲ့ကိုရောကတော့ဒီမဲဆောက်မှာတော့များသောအားဖြင့်ရဲတွေကိုတွေ့ရတတ်တယ်အခုတော့ရဲတွေဘာတွေလဲလုံးဝမရှိဘူးလို့သိရတယ်အဓိကကတော့စစ်တပ်ကနေပဲလုံခြုံရေးကိုအပြည့်အဝယူထားပေးတယ်မနေ့ညတုန်းကတော့ဒီမြဝတီရဲ့မြို့ဆောင်တက်ခလာရ209ကို KNL နဲ့ပူပေါင်းတက်တွေကနေပြီးတော့ဝိုင်းပြီးတော့တိုက်နေပါတယ်ဆိုတော့စစ်ကောင်စီဘက်ကလည်းလေရင်တွေဝါရီနဲ့ဘုံတွေဝါရီလာချဲတယ်အပြောက်တွေဝါရီနဲ့လည်းပြစ်ခတ်တယ်လို့ပြောပါတယ်ဆိုတော့ဒီမနေ့ပိုင်းမှာတော့9နာရီခွဲ10နာရီလောက်ထိတိုက်ပွဲတွေဖြစ်နေပါတယ်ဖြစ်ပြီးတော့အခုမိုးလဲအုံနေနောက်မိုးပွဲလေးတွေလည်းကျလာတဲ့အခါကျတော့ဒီတိုက်ပွဲကတော့ရပ်သွားတယ်ဒါမှမဟုတ်လည်းပဲအခုဒီညနေပေါ့เนาะ9နာရီခွဲလောက်ပေါ့ဆိုတော့အခုချိန်မှာဆိုလို့ရှိရင်လည်းပဲခုနကလက်နဲ့ကြီးတန်လားဟိုလေရင်ကနေဘုံကျဲတဲ့အတန်လားတော့မသိဘူးဟိုအဲ့လိုဒီပောက်ကွဲတန်တွေကိုကြားရပါတယ်တစ်ချက်တစ်ချက်ဒီနေ့မှာပဲနောက်ဒီဖန်အံဘက်ကနေပြီးတော့စစ်ကားနဲ့အစီ30လောက်ပေါ့လေတန်ချက်ကကားတွေရောနောက်ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေရောအစီ30လောက်နဲ့ဒီမြရီဘက်ကိုတက်လာတယ်ဆိုပြီးတော့လည်းသတင်းတွေကြားနေရပါတယ်ဒီနယ်ဆက်မှာတော့ဒီနယ်ဆက်တခြားမှာတော့ဒီထိုင်းစစ်တပ်ကနေပြီးတော့လုံခြုံရေးယူထားတာကိုတွေ့ရပါတယ်ဆိုတော့ဒီ guide 100လောက်မှာ2ယောက်စီချထားပါတယ
်ဒါကတော့မြဝတီဘက်ကနောက်ဆုံးအခြေအနေကိုထိုင်းမြန်မာနယ်ဆက်ကနေပြီးတော့ VOA မြန်မာပိုင်းအစီအစဉ်ကကိုအောင်အောင်ကတိုက်ရိုက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်စစ်ရုံးချုပ်ကိုကာကွယ်ရေးတပ်တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးအထူးတင်းကျပ်နေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။မွန်ပြည်နယ်မော်လမြိုင်မြို့ကစစ်ရုံးချုပ်ကိုအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီးတော့စစ်အရာရှိကြီးတချို့အပါအဝင်ထိခိုက်မှုတွေရှိခဲ့တယ်ဆိုတာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်။ဒီလိုမျိုးဒရုန်းနဲ့တိုက်ခိုက်မှုနောက်ပိုင်းမှာလည်းမော်လမြိုင်မြို့ဘက်မှာလုံခြုံရေးတွေတော်တော်လေးတင်းကျပ်ထားတယ်လို့မြို့ကန်တွေကပြောပါရယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ်မာပြောပြပေးပါရှင်။
ဧပြီလ10ရက်နေ့နဲ့9ရက်နေ့နေ့ရက်တိုင်းမော်လမြိုင်မြို့အရှိတောင်တိုင်းစစ်ဌာနချုပ်ရတခါကိုဒရုန်းတွေနဲ့တိုက်ခိုက်ခဲ့ရမှာအရာရှိအရာခံအကြက်တသား30ကျော်ထိခိုက်ဒဏ်ရာရရှိထားကြောင်းရှာတူးဝနီးပညာဌာန Alphabet Drone တပ်ခွဲကသတင်းထုတ်ပြန်ခဲ့တာပါဒုတိယဗိုလ်ချုပ်မှုကြီးဆိုဝေဦးဆောင်တဲ့အထူးအစည်းအဝေးကျင်းပနေစဉ်ဧပြီလ10ရက်နေ့ညနေပိုင်းတစ်ချိန်ဧပြီလ9ရက်နေ့နေ့လယ်ပိုင်းတစ်ချိန်တိုက်ခိုက်ခဲ့တာလို့မင်းတွေကထုတ်ပြန်ချက်မှာဖော်ပြခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လက်တလော့တုတ်ပြက်ချက်တော့မရသေးပါဘူး။ပုံပြည်တဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတရဇာတရေးရဝင်းကြီးဒေါက်တာအောင်မြတ်ကျော်စိန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံအဖြေဆိုတာမရှိသေးပါဘူး။ပေါ်လပြိုင်မြို့ခံတယောက်ကတော့တိုက်ခတ်မှုဖြစ်ချိန်မှာကျဲလောင်တဲ့ပောက်ကွဲတံကြားခဲ့ရတယ်လို့ပြောပါရယ်။
ဘာမှလည်းစကြမှုစင်မရှိတာလို့ထင်လိုက်တာတတိမထားမိဘူးဒုတိယတစ်ချက်လည်းကြာတော့ဒီညီတွေပါတယ်တုံးပြီးတော့တမလို့အိမ်ဆိုရင်ဟိုတကားမှန်တွေပါတယ်လှုပ်သွားတော့ဟာမဝေးချင်တာမဟုတ်ဘူးငနေလားပါရယ်ပေါ့နော်အမှလူရက်လေးချက်ခွက်ထက်ကလူရက်ဒီတိုက်ခါမှလူရက်ပြေးဆင်းလာကြတည်းမဟုတ်တိုက်ပွဲဖြစ်ပြီးပါ냐ဆိုလို့ဟာပါဖြစ်ကြရလည်းမသိဘူးပေါ့နော်တမလို့လည်းနောက်တော့နောက်တစ်ချက်ထပ်ကြတုံးချက်အဲ့မဲ့တမလို့အမတို့နေတဲ့ဘက်ချာကြတော့တနက်တနေပါကြရတယ်သူတို့ကြတော့တမလို့ကြရတဲ့ဒီအခြေအတန်ကြီးပုံနဲ့ဖြစ်မှာပေါ့တုံးတန်ကြရတယ်ဒုတိယတစ်ချက်တော့အခြေတုံးမဲ့ဟိုညီတော်တုံးတယ်လို့ဖြစ်သွားပြီးမှတခါဒီတမလို့တိုက်ခါဆိုမှန်နေပါတယ်လို့
ဧပြီလ9ရက်နေ့တိုက်ခတ်မှုပါအသက်သိပ်မကျဲပေမဲ့ရှိရတဲ့ရဲ့လေပိုင်းတိုက်ခတ်မှုမှာတော့ပောက်ကွဲတံအကျဲကြီးမှုမြို့ကန်တွေတုံ့လုံသွားတယ်လို့ဆိုပါရယ်။နောက်ထပ်မြို့ကန်တအူးကလည်းမော်လမြိုင်မြို့ပါအရေကအခုလိုအခြေအနေမျိုးမကြုံခဲ့ဘူးလို့ပြောပါရယ်။
ရှင်နေညနေကဆိုလို့ရှိရင်ဒါရှိတော့နိုင်တက်ခိုက်တယ်လို့ကျွန်တော်တို့လည်းကြားတယ်ကျွန်တော်တို့အဲ့နေတော့နည်းနည်းဝေးနေတော့အတန်တော့တိုက်တော့မကြရဘူးပေါ့ပြီးတော့ဒီကိုရနေနေ့လည်းတနအိနောက်ပိုင်းအတလောက်ချိန်မှလည်းအဲ့လိုတက်ခိုက်တယ်အတန်တော့ကြားရတယ်တိတ်လေးပဲကြားရတယ်သုံးလေးချက်တော့ရှိမယ်ထင်တယ်ကျွန်တော်နေနေကြားရတယ်ဆိုလို့ရှိရင်တော့ခုနောက်ပိုင်းဆိုလို့ရှိရင်ဒါမျိုးတွေတက်ခိုက်မှုပုံစံမျိုးအစပြုနေပြီလို့တော့ပြောလို့ရတာပေါ့
မော်လမြိုင်မြို့စစ်ဌာနချုပ်တက်ခိုက်ခံရမှုတည်းနဲ့လောက်ဆက်တွဲမြို့ရင်းမှာလုံးကြုံရေးတိတိတသာတိုးပြလာတာတွေ့ရတယ်လို့လည်းမြို့ကကပြောပါတယ
်စစ်တာတူတူစစ်တယ်ပေါ့ဘာလို့လဲဆိုတော့ဒီဟိုရှားရှားလေးနေကလေးဖြစ်ဖြစ်သူတို့အမှအရင်ကဆိုရင်သွားရင်တောင်မော်လန်းနေပါတယ်တိတ်စစ်ဘူးဟိုကတောင်မော်လန်းနေမှာဆိုတော့လေတော်တော်စစ်တယ်ရစကန်ရှိစစ်တယ်အဲလမ်းဆောင်တွေမှာတော်တော်စစ်တယ်စစ်ရတဲ့လေတို့တကယ်ကိုသေးချလို့မေးပြီးစစ်တာသူတို့မတင်အောင်ဆိုရင်မပြီးတော့ဘူးအဲနောက်တော့အဲ့လိုဝတ်ဝတ်လေလို့အဲ့လိုပေါ့နော်တို့တခုဆောင်တာတွေ့ပြီးဆိုရင်လည်းအမပြီးတော့ဘူး
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တကအာလာသိမ်းပြီးနောက်ပိုင်းလက်လက်ကိုင်းပဋိပက္ခတွေနေရာအနှက်ပေါ်ပေါက်လာနေရာမှာအာလာသိမ်းမှုကိုစတင်တဲ့အရာစုတွေကပကြခဏအဝေးထိတ်ဒရုန်းတွေတုံးပြီးတော့တိုက်ခတ်မှုတွေလည်းရှိနေတာပါပကြသေးကြီးရက်တွေကလည်းစစ်ကောင်စီအခြေစိုက်ရာနေပြီးတော့မှအဝေးထိတ်ဒရုန်းတွေနဲ့တိုက်ခတ်မှုတွေရှိခဲ့ပြီးတော့စစ်ကောင်စီတာဝန်ရှိသူတွေကတော့တိုက်ခတ်မှုကြိုးပမ်းမှုကိုဟန်တားနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့မွန်ပြည်နယ်မော်လမြိုင်စစ်ရုံးချုပ်ကိုကာကွယ်ရေးတပ်တွေကဒရုန်းနဲ့တိုက်ခိုက်ပြီးတဲ့နောက်မှာလုံခြုံရေးအထူးတင်းကျပ်နေတဲ့အခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နှစ်ရှည်ထောင်နဲ့ချခံထားရတဲ့ NND ပါတီရဲ့နာယကဦးဝင်းထိန်ရဲ့လက်ရှိစစ်ရုံးတပ်ကူတာနေရတဲ့ကြမ်းမာရေးအခြေအနေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့ထောင်နဲ့နှစ်ရှည်ချမှတ်ခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကဦးဝင်းထိန်ဟာအပူကြီးတဲ့အတွက်စေယုံတက်ပြီးတော့စေကူတာခံနေရတယ်လို့သူရှင်နေကပြောပါတယ်။ဒါပေမဲ့စိုးရင်ရတဲ့အဆင်တော်မရှိပါဘူးလို့လည်းဆိုပါတယ်။ဒီအကြောင်းအပြည့်စုံရန်ကုန်ကပေးပို့ထားတဲ့သတင်းကိုမအီးတန်စင်ပြောပြပေးပါရှင်။
မန္တလေးဦးဘိုထောင်မှာနှစ်ရှည်ထောင်တန်းကြာခံနေရတဲ့အသက်83နှစ်အရွယ် NLD ပါတီနာယကဦးဝင်းထိန်ကမကြသေးခင်ရပိုင်းတုန်းကအပူချိန်မြင့်မာတဲ့ဒဏ်ခံခဲ့ရပြီးတဲ့နောက်ဆေးရုံတင်ပြီးတော့ကုသခံနေရတာဆိုပြီးသူ့ရဲ့ရှင်တွေက VOA ကိုပြောပါလေ
။အော်ဟုတ်တယ်ဟုတ်တယ်အခုကျွန်တော်ပြန်ဆက်လို့လမ်းပြန်ပြောတာမန္တလေးဆေးရုံကြီးမှာဖြားလို့ဆက်တာတဲ့။အော်သူ့ညီပြန်ပြောပြန်ဆက်သွင်းရတယ်ဘာမှမစိုးရိမ်နဲ့လို့တော့ပြောတယ်တဲ့။တဲ့တာရတော့ရှိတယ်ဖြားလို့မန္တလေးဆေးရုံမှာတင်ထားတယ်တဲ့ဟုတ်တယ်မစိုးရင်ရဘူးတဲ့ဖြားလို့အဲ့ဒါဆေးရုံတက်ရတာတဲ့ဒီတင်းငွေတွေတင်းလာပဲဖြစ်မှာပေါ့ဘာလို့ဆိုတော့စနေနေ့အကြီးကဘာမှသူအဆက်သွယ်ဟိုဆေးရုံတွေဘာမှတက်သေးဘူးတဲ့အခုသူဒီအဆက်သွယ်ပြန်လှုပ်လို့တတိယ
လက်ရှိမှာတော့မန္တလေးပြည်သူဆေးရုံကြီးဖြားနာဆောင်3ငါးတက်ဆောင်နှစ်လွာအခန်းအမှတ်3မှာတက်ရောက်ပြီးတော့ကုသမှုခံယူနေပေမဲ့လေစိုးရင်ရတဲ့အခြေအနေမှာမရှိဘူးဆိုပြီးရှင်နေကပြောပါလေလက်ရှိမှာဦးဝင်းထိန်ကိုမိသားစုနဲ့လူတွေ့ခွင့်ပေးမပေးဆိုတာကိုတော့မသိရသေးပါဘူးစစ်ကောင်စီကပြီးခဲ့တဲ့နှစ်ကုန်ကတည်းကလောက်မှာကိုဗစ်ကာလတုန်းကထောင်ဝင်စာလူတွေ့ခွင့်ပိတ်ပင်ထားခဲ့တာတွေကိုပြန်ခွင့်ပြုခဲ့ပေမဲ့လေအထင်ကြီးကနိုင်ငံကောင်ဆောင်ဒေါ်ဆန်းစုကြည်အပါအဝင် NLD အစိုးရလက်ထက်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအထင်ကြီးကနိုင်ငံရေးကောင်ဆောင်တွေကိုတော့လူတွေ့ခွင့်အခုချိန်ကြီးမပေးထားဘဲနဲ့ပိတ်ပင်ထားစေဖြစ်ပါလေ2021အောက်တိုဘာလ29ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကဦးဝင်းထိန်ကိုနေပြီးတော့အထူးတရားရုံးကနိုင်ငံတော်အကြီးညိုပြတ်အောင်လုပ်မှုပုံမှန်1.4ကကြီးနဲ့ထောင်ဒဏ်အနည်း20ချမှတ်ထားပါတယ်။အဲ့ဒီနေ့နိုဝင်ဘာလ9ရက်နေ့မှာဦးဝင်းထိန်ကိုနေပြီးတော့ချင်းထောင်ကနေမန္တလေးဦးဘိုထောင်စီကိုပြောင်းရွှေ့ခဲ့ပါတယ်။2021ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးတော့ရက်ပိုင်းအကြာမှာဖမ်းဆီးခံခဲ့ရတဲ့ဦးဝင်းထိန်ကိုနေပြီးတော့ဒက္ခိနခရိုင်တရားရုံးမှာရာဇသက်ကြီးပုံမှာ1.4ကကြီးနဲ့အမှုဖွင့်ခဲ့တာပါစစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလရက်နေ့ကနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးတော့ပြည်သူတို့ပန်ကြားချက်ဆိုပြီးပြောခဲ့တာကနိုင်ငံတော်အကြီးညိုပြက်စီတယ်ဆိုပြီးတရားစွဲခဲ့တာဖြစ်ပါတယ်အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ဦးဝင်းထိန်ကစီးချိုသွေးတွေနဲ့နှလုံးရောဂါတွေအပြင်thyroid hormone အားနည်းယောဂါစီးကျိတ်ကြီးတဲ့ယောဂါတို့ကိုပါခံစားနေရတဲ့သူဖြစ်ပါလိမ့်။ဦးဝင်းထိန်မှာကျန်းမာရေးအခြေအနေအရအောက်ဆီဂျင်ပုံမှန်ရှူနေရတဲ့သူဖြစ်တယ်လို့အကူအညီနဲ့လက်တွန်းလဲနဲ့သွားလာပြီးတော့လှုပ်ရှားနေရသူလည်းဖြစ်ပါလိမ့်ရှင်
။ဒါကတော့မန္တလေးအိုးဘိုထောင်ထဲမှာနိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့နှစ်ရှည်ထောင်ချခံထားရတဲ့အသက်83နှစ်အရွယ်ဦးဝင်းထိန်ရဲ့လက်ရှိကျန်းမာရေးအခြေအနေမအီးတန်စင်ပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ဒ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American အသံရဲ့2024ခုနှစ်ဧပြီလ10ရက်ဗုဒ္ဓဖူးညချမ်းမြန်မာဘာသာအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြမအရေးကုလဘာတက်နိုင်မှာလဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်မကြသေးခင်တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကဖွင့်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီမှာမြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တယောက်ကိုလည်းခန့်အပ်ခဲ့ပါတယ်။အရင်အတွေ့အကြုံတွေအရဆိုရင်တော့ကုလသမဂ္ဂရဲ့ဂျားဝင်ဆောင်ရွက်မှုကအားတက်စရာတိတ်မရှိခဲ့ပေမဲ့ပြောင်းလဲလာတဲ့မြေပြင်အခြေအနေတွေအရဒီတစ်ချိန်မှာရောဘလောက်ထိမျှော်လင့်နိုင်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမက်မြတ်ဒဇင်အောင်ကမေးမြန်းဆွေးနွေးထားပါတယ်။
မင်္ဂလာပါဦးကျော်စန်းသားရှင
်မင်္ဂလာပ
ါအခုတလောမှာကုလသမဂ္ဂကမြမအရေးကိုပို့ပြီးတော့အာယုံဆိုင်လာပါတယ်အဲ့ဒါဘာကြောင့်မလဲ
မြမပြတ်နာပုံမဆိုးရလာလို့ဖြစ်ပါတယ်တခွနဲ့ပြောရင်တော့မြမပြတ်နာဟာဒေသတွင်းလူမျိုးရေးအတွက်တောင်မှအထက်နေတဲ့အခြေအနေဖြစ်လာတယ်မြမပြည်တွင်းကအကြောင်းမျိုးမျိုးဆွန့်ခွာထွက်ပြေးရတဲ့လူစစ်တပ်ကလက်နက်ချပြီးတော့စစ်ဆောင်ပြီးတော့ထွက်ပြေးတဲ့လူတွေအဲ့ဒီကိစ္စတွေပြန်ပြီးတော့လွတ်လာရတယ်ဆိုတော့ဒါဟာဒေသလုံခြုံရေးအတွက်ထိခိုက်လာတယ်အဲ့ဒီအပြင် global impact နိုင်ငံတကာဘာရက်ခတ်လာနိုင်တဲ့အခြေအနေရှိပါတယ်မြန်မာနိုင်ငံအခြေအနေဒီထက်ပြိုကွဲလာရင်ယူရင်းပျက်စီးသွားရင်ဒါနိုင်ငံတကာဝင်ဆွဲမှုတွေအစားပြတ်တိုင်းအများကြီးဆက်နေတဲ့တရားတော်သူတို့ပြီးတော့ဆွေးနွေးရမယ်ဆိုရလို့တာလို့ယူဆရပါတယ
်အခု April ပထမပတ်ထဲမှာပဲဟိုလုံခြုံရေးကောင်စီကတကားဖွင့်အဆွေးနွေးပွဲမှာပေါ့တရားတော်တစုံတရာအားတက်စရာရှိပါလား
တဲ့င်းကြတာသိအပ်တတ်ကြပါရဲ့ကျွန်တော်ပြုံခဲ့တကားဖွင့်ပြီးတော့မြမအရေးကိုလူညွေးကောင်စီလိုနေရာမှာဆွေးနွေးရဲဆိုတော့အဲ့ဒီနဲ့တချိန်နဲ့မှာပဲဧပြီလ4ရက်နေ့ကလည်းပဲလူခွင့်ရေးကောင်စီကဆွေးနွေးခဲ့တယ်အဲ့ဒီမှာဆွေးနွေးရကိုအရင်ပြောရင်အဓိကကတော့မြန်မာနိုင်ငံမှာဒီလိုဖြစ်နေတာဟာစစ်တပ်ကလေကြောင်းကဘုံကျဲတဲ့အတွက်ဖြစ်တယ်အဲ့ဒါကြောင့်အဲ့ဒီမြန်မာစစ်တပ်ကို jet fuel jetlin တဲ့လောင်းစားမပေးဘူးဆိုပြီးတော့သူကတိုက်တွန်းပြီးတော့သေုပ်ကတော့သဘောမတူဘူးပေါ့လေအဲ့ဒါကိုလူမျိုးရေးကောင်စီကကုလသမဂ္ဂကိုသူတို့အကြံပေးတယ်ကုလသမဂ္ဂဆွေးနွေးတော့လေအဓိကဒီကိစ္စကိုလည်းဆွေးနွေးရမယ်ထင်ပါတယ်ဒါပေမဲ့အဓိကဒီကကုလသမဂ္ဂရဲ့တကားဖွင့်လူမျိုးရေးကောင်စီတကားဖွင့်အစည်းအဝေးဟာဒီသူတို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ်လေ resolution 2669ဆိုတာ2669အဲ့ဒီဟာအရာဆွေးနွေးရအဲ့ဒီဟာကိုပဲပြန်ပြီးတော့သူတို့အသက်သွေးဖို့ဆွေးနွေးရတာဖြစ်ပါတယ်အဲ့ဒီ resolution 2669မှာအဓိကဆုံးဖြတ်ပြဋ္ဌာန်းထားတာတွေကတော့အကြံဖက်မှုတွေကိုအများဆုံးရပ်တန့်လိုက်ပါနောက်ပြီးတော့အာဆီယံရဲ့မူငါးချက်ကိုမြန်မာဘက်ကလိုက်နာအောင်လုပ်ပါအဲဒီလုပ်ဖို့တဲ့သူတိုက်တွန်းမယ်အာဆီယံလည်းထပ်ပြီးကူညီမယ်ပံ့ပိုးပေးမယ်ဆိုတဲ့သဘောနောက်တော့ဆန်စကြီးပါဝင်နိုင်ငံရေးအကျဉ်းသားတွေကိုအလုံးလှုပ်ပေးကြပါဆိုတောင်းဆိုပါတယ်နောက်ပြီးစာနာမှုကိုကနာပြောသလိုပဲအဓိကထားပြီးလုပ်ပါနောက်ပြီးတော့အဓိကပြဿနာကတော့ဒီ root cause မြန်မာနိုင်ငံပြဿနာရဲ့အခြေခံအကြောင်းတရားကိုဖြေရှင်းနိုင်ဖို့ကဖိတ်အရေးကြီးရယ်ဆိုပြီးအခါ underscore down through ကအလေးနဲ့ထားပြီးပြောပြီးတော့ပြဌာန်းဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုတော့အခုလုံခြုံရေးကောင်စီအစည်းအဝေးလည်းဒါဘုပဲသူတို့ထပ်ပြီးတော့ခိုင်မာလို့ပြောကြတာဖြစ်ပါတယ်ဆိုတော့အထွေထုပုံမအပ်တဲ့ဆရာကတော့ရှိသလားဆိုရင်ကျွန်တော်မပြောဘဲနဲ့အဲ့ဒီအစည်းအဝေးကိုတက်တဲ့ဂျပန်ဆက်မကြီးပြောတဲ့စကားပါဒီလူမျိုးရေးကောင်စီတကဖွင့်စီဝေးမှာတဲ့မြန်မာပြည်သူတွေလူကျင်တဲ့အခြေလက်တစ်ချက်မှတကယ်မပါဘူးဆိုရောသူကဝေဖန်တာတွေးရပါတယ်ဆိုတော့ဒီအတိုင်းပဲပြောမှာပါလို့
အခြေအနေတွေကဟိုပြေလည်ဖို့ဆိုတာထဲပို့ပို့ပြီးတော့ဆိုးနေပါတယ်ဒီပေါ်မှာနိုင်ငံတကာရဲ့သဘောထားရောဘယ်လိုရှိပါလဲ
နိုင်ငံတကာဆိုကုလသမဂ္ဂကအဓိကပေါ်နိုင်ငံတကာရဲ့စင်မြင်အရေးကြီးဆုံးစင်မြင်အဲ့ဒီကနေဒီသဘောထားပေါ်ဆိုတော့သူကတော့လွတ်ပြရတယ်သူဆိုလည်းပဲကမ္ဘာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်နိုင်ငံတကာအခင်းချင်းမှာမြန်မာထက်အရေးကြီးတဲ့ကိစ္စတွေယူကရိန်းစစ်ပွဲတို့ယူကရိန်းစစ်ပွဲတဲ့တော့မှဂါဇာအရေးကပုံပြီးအရေးကြီးနေတဲ့ဆေးရုံကလူတွေပြစ်တာစားနပ်ရိက္ခာဝင်ခွင့်မရတာစားစားပေါ်လေအပြင်းထန်ပြဿနာဖြစ်တော့ဒါဟုသာအဓိက
ကောင်းခဲနေကြတာဖြစ်တယ်ဆိုယူကရိန်းနမှာပတ်စံပေးရမှာနည်းနည်းလက်တွန်းလာကြတဲ့သဘောမျိုးဖြစ်တယ်အဲ့ဒါမျိုးတွေတွေ့ရတယ်ဆိုမြန်မာနိုင်ငံဟာအဲ့ဒီပြဿနာတွေအောက်မှာပဲရှိနေလို့ယူဆမှာပါသူတို့ဖြင့်ဥရောပနိုင်ငံတွေနောက်ဥရောပနိုင်ငံတွေမှာဆိုဗြိတိန်ပေါ့ဗြိတိန်ကတော့မြန်မာနိုင်ငံကိုသမိုင်းအရသူ့မှာတာဝန်ရှိခဲ့တယ်ပေါ့လေသူရဲ့ကိုလိုနီယံဖြစ်ခဲ့တဲ့အတွက်ဆိုအဲ့ဒီစိတ်ဓာတ်နဲ့သူကတော့ဥစုဆောင်ပြီးတော့ပြောတာတွေ့ပါတယ်ကျန်တဲ့နိုင်ငံတွေကနောက်ဥရောပလောက်မတဲကြွသလိုစီယောပါမှာလည်းပဲအဓိကဖြစ်တဲ့ရုရှားနိုင်ငံကတော့စစ်ကောင်စီဘက်ကလုံအောင်ပါဝင်နေတယ်ဆိုတော့သူတို့ကတော့သိပြီးတော့အလေးနဲ့မထားသလိုပဲလို့ပြောမှာပါအလေးနဲ့ထားတော့လေခပ်ပေါ်ပေါ်သာဖြစ်တဲ့ကျန်တဲ့နိုင်ငံကအရေးကြီးလောက်တန်းတူဥစားပြင်းမခံရဘူးလို့ပြောမှာပါ
ဒါပေမဲ့အခုမြန်မာနိုင်ငံမှာလည်းလက်တလုံးမာတဲ့ဟိုအိုးအိမ်ဆွန့်ပြီးတော့ထွက်ပြေးနေရတဲ့သူတွေကဒုက္ခသည်တွေက2သန်း8သိန်းကျော်နေပြီဆိုပြီးတော့ UNOCHA စီးရင်ကဟိုတစ်ဘက်ကပဲဖော်ပြပါဗါတယ်အဲ့တော့ဒီဟိုလူသားချင်းစာနာမှုပြဿနာတွေမှာရောဘလို့အားတက်ဆရာရှိပါမလဲ
အဲ့ဒါကတော့ပူပေးဖို့သူတို့တက်ဖန်ဆုံးထပ်ပြီးညှိနှိုင်းမှာပေါ့လေဒီလက်သမဂ္ဂနဲ့တော့ပူပြီးတော့လေတဲ့ထားရလောလောဆယ်မှာဒါအကြီးဆုံးပေါ့လူတွေငတ်ပြတ်နေတာဒုက္ခရောက်နေတာအကြီးဆုံးဖြစ်တယ်ဆိုတော့ဒါတော့ဥစားပြီးလောက်ကြမှာပါဒါပေမဲ့ဒီလိုလောက်တဲ့နေရာမှာလဲစာနာမှုအကူအညီဟာအမှန်တကယ်လိုအပ်တဲ့လူတွေကိုရောက်ဖို့အတွက်နှစ်ဖက်ညီနိုင်ဖို့လိုပါတယ်ဟိုဘက်လမ်းသွားတာဟိုစကောင်းစီဟာပိတ်ဆို့ထားတာတို့ဘာလို့အဲ့လားသူတွေတစ်ဖက်ထဲလုံးလုံးမရတာဟိုထိုင်းကပြင်တာဟိုကံွက်တဲ့ဟာတွေဝေဖန်တဲ့နေထွက်လာနေပြီတကယ်လိုအပ်တဲ့လူတွေစီမရောက်ဘူးဆိုတော့အဲ့လိုပုံစံမျိုးဖြစ်နေမှာပါပြဿနာဖြစ်နေတာစာနာမှုကူနေပတ်သက်ပြီးတော့ကုလသမဂ္ဂမှာအရေးကြီးဆုံးဆုံးဖြတ်ချက်ရှိရဲ humanitarian intervention ဆိုတာစီးရီးယားဝင်တိုက်ပြီးတော့ခါတင်းတာပြီးတော့ဒုက္ခသည်တွေပြေးတာတခါမှလက်တွေ့ဖြစ်မလာနိုင်ပါဘူးလုံခြုံရေးကောင်စီမှာဗီဒီယိုသုံးတဲ့နိုင်ငံတွေနဲ့သဘောမတူတာနဲ့အကြောင်းအမျိုးမျိုးရောက်အဲ့လိုသာဖြစ်ရတာဆိုတော့တိတ်ပြီးတော့အားထားလောက်တဲ့ကိစ္စတော့မဟုတ်ပါဘူးအများဆုံးဒါပြေးလေအောင်လုပ်နိုင်ပါစေဒုက္ခသည်တွေလက်ထက်ကိုတကယ်ရောက်ပါစေဆိုတာတော့မျှော်လင့်ရပါတယ်ဒုက္ခသည်တွေပြေးစရာမလိုတဲ့အခြေအနေမျိုးရောက်တော့ရင်တော့အကောင်းဆုံးပေါ့လေလူကတော့ဒီဟာလည်းရှိနေဦးမယ်လို့ပဲထင်ရပါတယ
်နောက်တစ်ခုကပါဒီဧပြီလ5ရက်နေ့တုန်းကဟိုဩစတြေးလျကနိုင်ငံညာရေးဝန်ကြီးဟောင်းဂျူလီဘစ်ရှော့ပ်သူ့ကိုဒီကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဆိုပြီးတော့ခန့်အပ်လိုက်ပါတယ်အဲ့တော့သူကရောဒီရှေ့ကနိုလင်းဟေးဇာထက်ပို့ပြီးတော့ဘာတွေလုပ်ပေးလာနိုင်မှာမလဲ
သိပြီးတော့အန်ထရုတ်နဲ့ကိုစင်တကယ်တော့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ဟို2018တုန်းက2019မှာခံပြီးဘက်ကဟိုဘက်ကိုထွက်ပြေးရတဲ့ကိစ္စတွေပြဿနာဖြစ်ခဲ့တော့ကတကယ်ခရစ်စတီးရကနာလာသူတခါခံခဲ့မှုရတယ်အဲ့ကိစ္စညှိနှိုင်းမှုအတွက်နောက်လိုလေးခေစားခံတယ်အခြေအနေတက်ပေါ်လေအခုအခြေအနေကတော့ပိုပြီးတော့ဆိုးလာတယ်ဆိုတော့ timing ကိုကြည့်မယ်ဆိုရင်ရဝင်စစ်ဆက်ဖို့သွားတဲ့လူဟာ timing ကသိအရေးကြီးပါတယ်ဆိုတော့လောလောဆယ်အခြေအနေကိုရှင်းမယ်ဆိုရင်တော့စစ်ကောင်စီဟာအထူးသဖြင့်30 20ခုနှစ်ဂျီနောင်သုံးဘွဲထိုးစစ်ပြီးတော့သူတို့မရှိမလားအထိနာပြီးတော့သိကိုကြဆုံနေတော့စစ်ဆက်ဖို့ဝင်ရောက်စစ်ဆက်ဖို့ပေါ်လေအကောင်းဆုံး timing လို့တော့ပြောလို့ရပါတယ်အခုစီလာခဲ့သဖြင့်အထက်မှာဒါတခုပေါ့နောက်ဒီပုဂ္ဂိုလ်ချင်းစီမဲဆွေလည်းပဲနိုလင်းဟေဇာလည်းပဲအတွေ့အကြုံရှိရဲနိုလင်းဟေဇာကစင်ကာပူကတက်သူတဲ့ဟာ trustee အဖွဲ့မှာပါဝင်တဲ့ပုဂ္ဂိုလ်ဖြစ်တယ်သူလည်းပညာရှင်ပါပဲနောက်ပြီးတော့သူဟာအရှိတီမောညီငယ်ကြီးပြန်လဲတိဆောက်တဲ့နေရာမှာကုလသမဂ္ဂကတောင်းပေးကြရာလုဆောင်ဖူးတဲ့အတွေ့အကြုံရှိပါတယ်အခုဂျူလီဘစ်ရှော့ကဆိုတော့နိုင်ငံသားရေးဝန်ကြီးဟောင်းဆိုတော့သူရဲ့ diplomatic status ကပိုပြီးမြင့်တယ်သူရဲ့အတွေ့အကြုံကပုံများတယ်ကမ္ဘာမှာကိုစားပြုပြီးတော့နိုင်ငံတွေမှာအများကြီးတာဝန်ထမ်းဆောင်ခဲ့မှုတွေဆိုတော့သူလူပုဂ္ဂိုလ်ချင်းရှင်တော့သူကပို့ပြီးတော့ဆင်းမြင့်မယ်ထင်ပါတယ်အဓိကလူရမယ့်ဟာကတော့ဘယ်ပေါင်းစုံနဲ့တွဲဆုံပြီးတော့မြန်မာနိုင်ငံဆိုင်ရာအထက်လက်အထောက်အထားတွေအခိုင်အမာနဲ့သူကကုလသမဂ္ဂကိုပြန်လည်တင်ပြရမယ်အဲ့ဒါမျိုးလို့သူကလုပ်ပြရမှာဖြစ်ပါတယ်ဆိုတော့ဒီနေရာမှာသံတမန်နည်းနဲ့ချင်းကပ်ပုံလေးပဲရှိအောင်မယ်ဗမာဒီလိုဘာလို့အခြားတိုင်းမှာ open diplomacy ရသိပြီးတော့မထီရောက်ဘူး secret diplomacy တင်သွားတာကပိုကောင်းတယ်ထင်ပါတယ်ဥမာအာဆီယံပဲကြီးအာဆီယံကအပူမင်းလဲဘာလို့မညာလို့မပြောခဲ့တာအဲ့ဒါထက်သူတို့တိတ်တိတ်ဆိုပြီးတော့ပြောတဲ့ကိစ္စတွေမှာနည်းနည်းပါပါပြောလို့ဆိုလို့ရတယ်ရှိတယ်ဆိုတော့ဘယ်ပုံစံနဲ့သူချင်းကလာမလဲလူတွေကတော့အထားကြပါတယ်ဒီမျိုးသမီးဟာပို့ပြီးတော့လဲသဘာရင်တဲ့အတွေ့အကြုံပုံများတယ်နောက်ပြီး Australia နိုင်ငံကလည်းပဲသူတို့နိုင်ငံကိုထက်က pragmatism သူကခက်လက်တွေ့ကြဒီမိုကရေစီနိုင်ငံဖြစ်တဲ့အဲ့ဒီကိုကျင့်သုံးတဲ့နိုင်ငံဖြစ်တဲ့ဆိုရတဲ့ကြောင်းသူတို့ရဲ့နိုင်ငံရဲ့သမနိုင်ငံရဲ့ဝန်ကြီးဆောင်ဖြစ်တဲ့တော်လည်းပို့အဆင်မြင့်တယ်လူပုဂ္ဂိုလ်အဖြစ်နဲ့ပို့အဆင်မြင့်တယ် timing အဖြစ်နဲ့ပဲဝင်ရောက်ဆွဖက်ဖို့ပူကောင်းတဲ့အချိန်လို့
သတ်မှတ်ကြပါရစ
ေ။စစ်ကောင်စီကထုတ်ပြန်တဲ့ကြေညာချက်ထက်မှာတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာပူးပေါင်းဆောင်ရွက်တဲ့ဆွေရခါမှာလည်းပဲတစ်ဖက်သားဖိအားပေးရမျိုးသူတို့လက်မခံဘူးအပြုသဘောမဆောင်ဘူးဖြစ်အဲ့ဒါကတော့ဆိုတော့သူတို့လူကျင်တာကတော့အချင်းချင်းနားလည်မှုလေးစားမှုအပြန်အလှန်ထိတွေ့ဆောင်ရွက်မှုနဲ့သာလျှင်လက်တွေ့ကြပူးပေါင်းဆောင်ရွက်သင့်တယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်။ဆိုတော့အခုခံရတဲ့ဂျူလီယာဘစ်ရှော့ကတော့သန်ဒမန်ဟောင်းဝိုင်းရင်သန်ဒမန်ကြီးတူဆိုတော့ညီတိုင်းဆောင်ရွက်တာကိုအဓိကလုပ်လို့မယ်လို့ပဲယူဆရပါတယ်မြန်စဲ
။ဒါပေမဲ့အခုဒီကုလသမဂ္ဂဟိုဒေသရင်းအဖွဲ့အစည်းပေါ်အာဆီယံတခါပြန်ပြီးတော့ညှင်းလာပါတယ်။အဲ့တော့မြန်မာအရေးပြေလည်ဖို့အရွေးကိုလှုပ်ဖို့အတွက်ကိုအာဆီယံအနေနဲ့ဘယ်လိုစိန်ခေါ်မှုတွေရှိလာပါမလဲ
။အများကြီးပါပဲ။အာဆီယံကမူငါချက်ကိုကန်ဆယ်ထားတာဒီမူငါချက်ကိုပဲအဓိကနိုင်ငံတကာကလည်းဒါကိုလည်းပံ့ပိုးနေတယ်။တချို့ကဝေဖန်ကြဒီမူငါချက်နဲ့မရဘူး။သူတို့ဒီဟာတဲ့ပုံပြီးထျောက်တဲ့နည်းနဲ့ပြောရမယ်ဆိုတော့ပြောတယ်ဆိုတော့စစ်ကောင်စီကလည်းတင်းခံနေကြတာပဲအခုလည်းစောစောကပြောခဲ့တဲ့အတိုင်းပဲဒီ2029နောက်ပိုင်းမှာသူတို့ရဲ့အထင်လာတဲ့အခါအစရုံကလည်းပဲအင်ဒိုနီးရှားအာရှဥက္ကဋ္ဌလုံတုံးကလည်းပဲနိုင်ငံရေးကိုယ်စားလက်မခံဘူးကမင်းတို့နိုင်ငံရေးမဟုတ်တဲ့ကိုယ်စားလည်းလှုပ်ပါဆိုတဲ့အခါမှာစစ်ကောင်စီကတင်းပြတော့မလှုပ်ဘူးဆိုပြီးမာနနဲ့နေခဲ့တယ်အခုကျတော့လှုပ်လာရပြီနိုင်ငံရေးကိုယ်စားမဟုတ်ဘူးဆိုရင်လည်းသူတို့လှုပ်တယ်news den ko lut de laos ko lut de thru da lu sa sa mu re lut lai so asean ga belo poza mina selo mu na sura ga ro den ru saung ti ya ma ba da le ba kon long thru ga ro be paw so den ti twi bi lo ni nai bo atika ga ro ni phet lo pye le jin le chin ni paw le ni nai mu ga a ye ji ba de sit kaung si ga long wa chung nain twa bi ngai ngai ya thwa ya ro ma so le ma ni nai ba ma ya bu အဲ့လူရှင်းပြပြငါတို့ဝင်နေတဲ့အလိုမျိုးအဲ့အဲ့ကိစ္စကိုလည်းပြည်လောင်ညှိနှိုင်းရမယ်ဆိုညှိနှိုင်းဖို့ဆိုတော့အသိအကြီးပါရဲ့ negotiation culture သိအကြီးရဲ့ negotiate လုပ်ဖို့လိုတယ်ဆိုတော့ဒီဟာကိုပြည်ပြည်လေးလေးညှိနှိုင်းနိုင်ဖို့သိအကြီးပါရဲ့အဲ့ဒါအဓိကကြပါရဲ့
ဟုတ်ပါတယ်ဒီထိုင်းဝန်ကြီးချုပ်ကလည်းတနင်္လာနေ့ရပဲအခုအချိန်ကညှိနှိုင်းဖို့အချိန်ကောင်းလို့လည်းပြောပါရဲ့အဲ့တော့အိန္ဒိချင်းနိုင်ငံတွေအနေနဲ့ရောကုလသမဂ္ဂနဲ့ဟိုဘလူကန်နာကနေပူးပေါင်းပြီးတော့မြန်မာအရေးပြေလည်ဖို့အဆောင်ရွက်ပေးနိုင်မှာမလဲ
ကုလသမဂ္ဂကတော့ open diplomacy သဘောမျိုးဆောင်ထိုင်တာပါသူတို့ကကုလသမဂ္ဂဘက်ကစံတော် open လုပ်ချင်အောင်မာစစ်ကောင်စီက open လုပ်ထားတယ်လေမမေ့တော့ no link ထေစာသွားတော့က no link ထေစာကိုပြောတာသူတို့သိမကျေနပ်တော့ချက်ချင်းပဲစစ်ကောင်စီကအစည်းအဝေးကိုထုတ်ပြန်ပါရဲ့နိုင်ငံကသံမမစကားမှာလုပ်ရလို့မရှိဘူးလေအဲ့ဒီဟာလုတ်ခဲလို့ပဲဆိုတော့အဲ့လိုပုံစံမျိုးတဲ့ဒီသူတို့တူရတီတွေချင်းကတဲ့သဘောမျိုးဆိုတော့တန်ငံချင်းချင်းကမှုပေါ်လေထိုင်းရောဘာရောကအဲ့လိုချင်းကမှုကတော့လာအိုဆိုတော့အဲ့လိုတူရတီတွေချင်းကနေရတာဖြစ်ပါတယ်ဆိုတော့အဲ့ဒီဟာကပို့ပြီးတော့ထိရောက်နိုင်မလားလို့ယူဆပါတယ
်အဲ့မြန်မာခြေနေရရှေ့မှာဟိုဘလောက်ထိဆက်ပြီးတော့စိုးလာနိုင်မှာလဲအဲ့တော့ဒီလိုခြေနေတွေကိုကုလသမဂ္ဂအနေနဲ့ရောဘလို့ဟိုဝင်ပြီးတော့ဖြည့်ရှင်းပေးနိုင်ပါတယ်
ကုလသမဂ္ဂကတော့ပြဿနာပြည်လေရေးအတွက်ကတော့နှိမ့်နှိုင်းပေးရင်ပေါ့လေလောက်ကြပါပါတိုက်တွန်းနေတဲ့ပူပြီးတော့အထွေထူးမြောက်စွဖက်နိုင်ကြလဲအကြောင်းမရှိဘူးထင်ပါတယ်ကိုတို့အချင်းချင်းနှိမ့်နှိုင်းလိုတဲ့အာတချို့ကလည်းသုံးသပ်ကြနှစ်ဖက်လုံးစစ်ပန်းပြီးတော့နှစ်ဖက်လုံးဘာမှမလုပ်နိုင်တော့ဘူးဆိုတော့မှလာကွာမင်းအနေနဲ့ပြောရမယ်ဆိုတဲ့သဘောမျိုးလောက်လာလိမ့်မယ်လို့ယူဆတဲ့လူတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံခြေနေကိုပြောရင်တော့ဒီတိပြပဲလို့တက်လာလိမ့်မယ်ဆိုတာပြောဖို့လည်းသိခဲ့ပါတယ်မျောလင်းခဲ့ပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလာလို့စိတ်သက်ပြန်ကြခဲ့ရတာလည်းအများကြီးရှိပါတယ်ဆိုတော့လူတွေကပြောကြအောင်ပါပဲဒီခါနားထောင်ရလဲစိတ်ဖြည့်စရာပဲကောင်းတယ်အားတဲ့စရာတစ်ခါမှမကြောက်ဘူးအားတဲ့စရာသိပြောချင်ပါတယ်အားတဲ့စရာပြောကြအောင်လည်းပဲအချိန်မဟုတ်သေးဘူးလို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာဖက်လုံးစဉ်းစားခြင်းနဲ့စိတ်သက်ပေါ်ပေါက်ကြပါစေပြည်သူငဲ့ညာသောအဖြစ်ဖိတ်ရတာအရေးကြီးပါတယ်သူစပြင်းစစ်ကောင်စီဘက်ကပေါ်လေ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသာ
ဦးကျော်စံသာကိုမမတစင်အောင်ကဆွေးနွေးမေးမြန်းထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်အာဖရိကဒေသဟာအလျင်အမြန်တိုးတက်ပြောင်းလဲနေတဲ့နေရာတစ်ခုဖြစ်တဲ့အတွက်စွန်စားရှာဖွေလိုတဲ့မြန်မာလူငယ်တွေအတွက်အခွင့်အလမ်းကောင်းတွေအများကြီးရှိပါတယ်လို့အရှေ့အာဖရိကဒေသမှာအလုပ်လုပ်ကိုင်ခဲ့မှုတဲ့ကိုထက်အောင်လွှမ်းကပြောပါတယ်မက်ခင်လေးနဲ့စကားပြောထားပါတယ်
ဟေ့ဂျန်စီတို့တဲ့ချင်ရောက်ပြန်ပြီနော်ဒီတစ်ပတ်တော့စွန်စားလုပ်ကင်ကျင်တဲ့လူငယ်တွေအတွက်အာဖရိကမှာသွားပြီးတော့အလုပ်လုပ်ကင်ခဲ့တဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ
်ဆိုတော့ဟုတ်ကဲ့မင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်နာမည်ထက်အောင်လန်းတော့ခေါ်ပါတယ်ကျွန်တော်ကတော့ပေါ့ဟိုရန်ကုန်မြို့ကနေပြောလာတာဖြစ်ပြီးတော့အခုလက်ရှိတော့ကျွန်တော်အာဖရိကတိုက်ကဟောပေါ့အာဖရိကတိုက်အရှေ့ပိုင်းရပါနော်ကျွန်တော်တန်ဇာနီးယားက local NGO တစ်ခုမှကျွန်တော်အလုပ်လုပ်ပါတယ်ပေါ့နော် so la du le chano ha bo myanmar ma dong ga lo ho lu ngai phwe si ta khu pye chano isaac so le phwe si ma bo no law so chano a chan pe bo no ho head of supervisory board a ne ne chano lo de pi lo a nyang lo chano president a ne ne chano ho bo myanmar bi ya lu ngai phwe si ma lo kai ke ba de
isaac a phwe so ra ba le a ri a phwe si ya ni pi lo lu ngai ri blu a khwen lan ni ya nai le
so lo isaac so ta ke dan ha bo no ho lu ngai ho lu ngai twe ho phwin pyo ye bo no chano youth development lo de a phwe si ta khu phit de bo no 1948 ka de ya bo no ho taung na de ho international organization ta khu phit pi lo bo chano di lu ngai de bo no ma tu de cultural background a lu ngai de na pyo ma tu de di a myin song shi de lu ngai de ta ke dan a phwe si ta khu ma bo no song mi lo bo chano di brainstorming lo chin a phin bo chano ta ke dan naw pai ja yin a ngin chan ye bo no ka ba ngin chan ye pi lo ho lu da san mu de ko ti ti u ti lo ya de so de vision မျိုးလေးရှိတယ်ပေါ့နော်ဟုတ
်သူကအာဖရိကမှာရှိတဲ့တန်ဇနီးယားနိုင်ငံမှာအလုပ်လုပ်ခဲ့တယ်တဲ့အဲ့တော့သူအဲ့မှာဘာတွေအလုပ်လုပ်ခဲ့လဲဆိုတာကိုမေးကြည့်မယ
်သူတန်ဇနီးယားကမှာလုပ်တဲ့ဟို local NGO ပေါ့နော်သူနာမည်ကအတိုင်းတန်ဇနီးယားတော့ခေါ်တယ်ခင်ဗျအဓိကတော့ကျွန်တော်လူငယ်တွေပေါ့နော်လူငယ်တွေအကြောင်းသားတွေကိုအဓိကအသိပညာပေးလောက်တဲ့အဖွဲ့အစည်းလေးဖြစ်တယ်ပေါ့နော
်အာဖရိကလို့ပြောလိုက်ရင်မြန်မာလူငယ်အများစုတွေကနည်းနည်းစိတ်ညစ်တယ်လीအဲ့ဒီတော့အာဖရိကမှာရှိတဲ့လူမှုပတ်ဝန်းကျင်အခြေအနေကဘယ်လိုရှိနေလဲသူအလုပ်လုပ်ခဲ့တဲ့အတွေ့အကြုံတွေကတော့ဘာတွေလဲ
အာဖရိကတော့ပြောလိုက်တော်တော်များများတော့ပေါ့ကျွန်တော်တကယ်ချင်းတွေကိုကျွန်တော်မိသားစုတွေလည်းအရန်ပူတဲ့နေရာပေါ့နော်ဟိုကန္တာရတွေအရန်ပေါ့ကန္တာရပေါ့လုံးဝပူဆောင်၆တွေ့ရဘာမှမရှိဘူးပြီးတော့တောရန်တရိတ်ဆန်တွေပေါ့နော်နေရာတိုင်းမှာရှိနေတော့မြင်ကြရတယ်ပေါ့နော်ဟုတ်ခံစားညတော့စိမ့်စိမ့်ဆိုဆိုပေါ့နော်ဟိုစိမ့်စိမ့်ဆိုဆိုနဲ့တကယ်တမ်းကဒေတာဘိုင်းဆိုင်ရာမြန်မာပြည်နဲ့တော်တော်တော့ဆင်နေပေါ့လीဟုတ်ဟိုအစားတောက်ဆိုရင်သမင်းစားရတယ်ပေါ့သမင်းပဲပေါ့နော်မြန်မာပြည်ဆိုင်ရာအညာဘိုင်းဒေတာပုံစံမျိုးပေါ့အာလူတွေအရန်ဟောပေါ့နော်သူတို့ဟိုအရန် open ဖြစ်တယ်ပေါ့နော်လူတွေအရန်ကြိုဆိုကြတယ်ပေါ့ဟိုတဘာဝတန်ရဇာတ်ပစ္စည်းတန်တန်ဇာတ်တွေအများကြီးထွက်တယ်ပေါ့နော်ထွက်တဲ့အတွက်ကြောင့်မို့လဲအဲ့ဒီအနေပြီးတော့တကယ်တမ်းအချင်းချင်းခြားစားမှုတွေရှိတယ်ပေါ့နော်ဟောပြီးတော့သူ့ဘာသာပေါ့နော် religion ဟိုဘာသာတရားကသူကဟိုခရစ်ယာန်တဝက်ပေါ့နော်တဝက်ကခရစ်ယာန်ဟို 50% ကခရစ်ယာန် now 50 channel 50% ကမွတ်စလင်ပေါ့နော်ဒီလိုမျိုးပုံစံမျိုးရှိတယ်တော်တော်များများဘာသာရေးအရန်ကိုင်းဆိုင်တယ်ပေါ့နော်တန်ဇန်းနီးယားရဲ့မြို့တော်ပေါ့ Dar es Salaam မှာအဲ့ဒီကထရဝါဘွန်ပွန်ကြောင်တကြောင်ရှိတယ်ပေါ့လေဆိုတော့သူက1920လောက်ကနေပြီးတော့သူကတီလီနေငါမစ်ရှင်နရီပေါ့မှာဖုန်ကြီးတယ်နဲ့ကဆပြီးတော့ပေါ့ဟိုတည်ထားတဲ့ဖုန်ကြီးကြောင်ပေါ့ဆိုတော့တီလီနေငါစတိုင်ဒါပေမဲ့ကျွန်တော်လည်းမကွဲဘူးပေါ့နော်သူထရဝါဘပုံစံမျိုးလို့ရှိတယ်ပေါ့လေကျွန်တော်ဒါတော့မှ East Africa နည်းနည်းလေးဟိုပေါ့ internationalize ဖြစ်တယ်ပေါ့ဒါတော့မှကျွန်တော်တို့အာရှလူမျိုးပေါ့ကျွန်တော်တို့မျိုးအာရှ Asian တွေကိုတွေ့ရင်အမြဲတူ China လို့ခေါ်တယ်ပေါ့နော်ဆိုတော့တရုတ်ပေါ့တရုတ် China ကိုသူက China လို့ခေါ်ကြတယ်အော် China China ညီဟောညီဟောအဲ့လိုမျိုးဆိုင်တယ်တော်တော်လေးဟိုဖြည့်ရှင်းရတယ်ပေါ့နော်ဟောဟောပေါ့တရုတ်မဟုတ်ဘူးဟိုက Asian ဟိုမြန်မာပေါ့အဲ့ပေါ့နော်ဆိုတော့အဲ့လိုမျိုးပုံစံမျိုးတွေနည်းနည်းလောက်ရတာရှိတယ်အမှုပညာပိုင်းပေါ့နော်အမှုပညာပိုင်းကအရန်ဟောပေါ့နော် strong ဖြစ်တယ်ကိုကျွန်တော်မြင်တယ်ပေါ့နော်အရန်လည်းဘယ်လိုခေါ်မလဲ unique ဖြစ်တယ်လို့မြင်တယ်ကျွန်တော်အခုဝေထားတာဆိုရင်ဒါဟိုခီတန်ကဲပေါ့နော်တော်တော်တို့ရဲ့ဟိုပေါ့ဟိုရိုးရာအင်ဂျီပေါ့နော်ဆိုတော့တို့ရဲ့ pattern တွေကအစမတူဘူးပေါ့လေပြီးတော့တို့မှကြတော့ဟောပေါ့တခုရှိတာက pan africanism ဆိုတဲ့ပေါ့နော်ဒီဟို ideology ပေါ့တို့ရဲ့ခံယူချက်ရှိရပေါ့နော်ငါအာဖရိကလူမျိုးဖြစ်ရတာငါအရန်ကုန်ယူတယ်အဲ့ဒီဟာပြီးမှကျွန်တော်တန်ဇာနီးယားဖြစ်ရတာကိုယူတယ်ခင်ယန်ဖြစ်ရတာကိုယူတယ်ပေါ့နော်ဆိုတော့ဒီလိုမျိုးပုံစံမျိုးရှိတော့အမှုပညာပိုင်းဒီဟိုက music ပိုင်းပဲဖြစ် arts ပိုင်းပဲဖြစ်ပြောင်းတော့သူတို့ကအရန်အာဖရိကရိုးရပေါ့အရန်သူတို့ကနေနဲ့မြောက်စားတယ်ပေါ့နော်အရန်သူတို့ကနေကိုယူတယ်ပေါ့လေဟုတ
်အာဖရိကမှာအလုပ်သွားလုပ်မယ်ဆိုရင်မြန်မာလူငယ်တွေအတွက်ဘယ်လိုမျိုးအခွင့်အလမ်းကောင်းတွေရှိနေလဲဘာကြောင့်မို့လို့မြန်မာလူငယ်တွေအဲ့ဒီမှာအလုပ်သွားလုပ်တင်တာလဲ
ကတော့အာဖရိကဆိုတဲ့တိုက်ကတော့အခုချိန်မှာတော့မြန်မာနဲ့မကဘူးနော်တခြားနိုင်ငံကနေပြီးကြည့်ရင်လည်းတိတ်အရန်ဟိုပေါ့နော်စိတ်ဝင်စားမှုနည်းနည်းနည်းတယ်လို့ပြောလို့ရတယ် developing ဖြစ်နေတဲ့အတွက်ကြောင့်မနေတူကတခုဆိုင်အပြောင်းလဲရအရန်မြန်တယ်တန်ဇာနီးယားအပါအဝင်ပေါ့အာဖရိကနိုင်ငံတော်တော်များများလူရည်ပေါ့နော်ဟိုတိုးတက်မှာအရန်မြန်တယ်အရန်နဲ့မြင့်တယ်ပေါ့နော်အခုဆိုရင်တော့ဟိုအာဖရိကဒဇိုင်တော့ရဲ့80 80ရာခိုင်နှုန်းကသူကလုံးဝအသက်30အောင်လူငယ်တွေဖြစ်တယ်2050လောက်ဆိုရင်သူကတကဘာလုံးရဲ့လူရည်3ယောက်ရဲ့1ယောက်ကအာဖရိကလာတယ်ဒီလိုမျိုးပုံစံမျိုးဖြစ်တော့ကျွန်တော်အနေနဲ့ opportunity အရန်မြင်တယ်တော့မြင်တယ် potential အရန်ရှိတယ်တော့မြင်တယ်ပေါ့ကိုကိုဥပမာဖြင့်ဟိုကိုက NGO ပိုင်းသွားခြင်းတယ် business အပိုင်းလုပ်ချင်တာဖြစ်ဖြစ်ကျွန်တော်ကတော့ဒီ Africa ရဲ့ market တစ်ခုကအရန် potential ရှိတယ်သူများရဲ့ဟိုစိတ်ဝင်စားတဲ့အပိုင်းအကုန်လည်းလုံးဝဟိုပေါ့နော်ဒီ big opportunity တစ်ခုဖြစ်တယ်တော့ကျွန်တော်အနေနဲ့မြင်တယ်ပေါ့ဆက်တဲ့အတွက်ကြောင့်ကျွန်တော်မြန်မာလူငယ်တွေကိုလည်းတော်တော်များများတော့ဟာပေါ့ recommend လုပ်ချင်ပါတယ်ပေါ့
ကဲဂျန်စီတို့ရေအခုဆိုလို့ရှိရင်အာဖရိကမှာအလုပ်သွားလုပ်တဲ့လူငယ်လေးတယောက်ကြောင်းကြားခဲ့ကြရတာเนาะဘယ်နေရာမှမစိုးစွန့်စားလုပ်ကင်တက်တဲ့လူငယ်တွေအတွက်အခွင့်အလမ်းကောင်းတွေရှိနေကြတာမို့လို့ဆက်ပြီးတော့စူးစမ်းရှာဖွေကြပါအောင်เนาะတတ
မက်ခင်လေးရဲ့ generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အားကစားခန္ဓာကိုတင်ဆက်ပေးကြပါတယ်လူမျိုးရေးခွဲခြားမှုတွေကိုရင်ဆိုင်နေရတဲ့ဘရာဇီးလ်နဲ့ Real Madrid တိုက်စစ်မှုရဲ့ပညာရေး Institute ကလူငယ်တွေပညာသင်ကြားရေးနဲ့လူမျိုးရေးတိုက်ဖြတ်မှုကိုလူမျိုးရေးခွဲခြားမှုကိုတိုက်ဖြတ်ဖို့အတွက်ရည်ရွယ်ပြီးတော့ကွန်ပျူတာနည်းပညာ software application တစ်ခုကိုဖန်တီးလိုက်တဲ့အကြောင်းဒီသတင်းမဲ့ရဲ့အားကစားခန္ဓာမှာကိုရန်နိုင်တင်ပြပေးထားပါတယ်
ဘာလို့မှအသားရောင်ခွဲခြားမှုတွေလူမျိုးရေးခွဲခြားမှုတွေကိုစန့်ကျင်တိုက်ဖြတ်တာတွေလုပ်နေတဲ့ခြားမှာပဲအဲ့လိုခွဲခြားဆက်ဆံမှုတွေကနေရာအများပြားမှာဆက်လက်ရှိနေတဲ့ဖြစ်ပြီးတော့အားကစားလောကမှာလည်းဆက်ပြီးတော့ရှိနေတော့ပဲဖြစ်ပါတယ်။ကမ္ဘာထိပ်တန်းဘောလုံးပွဲတွေကျင်းပတဲ့ဥရောပမှာဆိုရင်လည်းစပိန်အီတလီစတဲ့နိုင်ငံတချို့ကဘောလုံးပွဲတွေမှာတချို့အသင်းပရိသတ်တွေဟာလူမျိုးရေးခွဲခြားတဲ့အနေနဲ့လူမဲကစားသမားတချို့ကိုလောင်းပြောင်းအော်ဟစ်တာတွေလုပ်ခဲ့ကြပါတယ်။စပိန်နိုင်ငံမှာဆိုရင်လည်း Real Madrid အသင်းက Brazil တိုက်ဆက်မှုVinicius Junior ဟာ Osasuna အသင်းပါဝင်တချို့ပြိုင်ဘက်အသင်းပြိသက်တွေရဲ့လူမျိုးရေးခွဲခြားတဲ့အနေနဲ့လောင်ပြောင်းအော်ဟစ်တာတွေကိုစိုးစိုးဝါးဝါးရင်ဆိုင်ခဲ့ရတာပါ2023ဘောလုံးရာသီတုန်းကဆိုရင် Vinicius Junior ဟာအဲ့လိုမျိုးလူမျိုးရေးခွဲခြားဆက်ဆံခံရတာ10ချိန်ထက်မနည်းရှိခဲ့ပါတယ် Valencia နဲ့ပွဲမှာဆိုရင်လည်း Valencia ပြိသက်တချို့ကသူ့ကိုအော်ဟစ်လောင်ပြောင်းခဲ့တာကြောင့်ပွဲကို10မိနစ်အထိရပ်ဆိုင်းခဲ့ရပါတယ်အဲ့လိုမျိုးလူမျိုးရေးခွဲခြားမှုတွေကြောင့်သူ့အနေနဲ့တဖြည်းဖြည်းပိုဝမ်းနည်းမိပြီးတော့ဘောလုံးကစားခြင်းစိတ်တွေလည်းတဖြည်းဖြည်းနည်းလာကြောင်းဒါပေမဲ့သူ့အနေနဲ့ဒါကိုလုံးဝအရှုံးမပေးဘဲဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ Vinicius Junior ကပြောပါတယ်။ဒါအပြင်သူ့ပေါ်အဲ့လိုမျိုးခွဲခြားဆက်ဆံတဲ့သူတွေကိုဥရောပဘောလုံးဖွဲ့ချုပ်အနေနဲ့အရေးယူပေးဖို့ကိုလည်း Vinicius Junior ကတောင်းဆိုခဲ့ပါတယ်။အချိန်ထဲမှာပဲလူမျိုးရေးခွဲခြားမှုတွေကိုတိုက်ပွဲဝင်ဖို့အတွက်အကောင်းဆုံးကပညာရေးဖြစ်တာကြောင့်ဘရာဇီးနိုင်ငံမှာလူငယ်တွေကိုပညာရေးနဲ့ပတ်သက်တဲ့အထောက်အကူတွေပေးနိုင်ဖို့အတွက် Vinicius Junior ပညာရေး Institute ကိုတည်ထောင်ခဲ့ပါတယ်။သူရဲ့ပညာရေး Institute ရဲ့အဓိကရည်မှန်းချက်ကတော့ကျောင်းတွေမှာပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပေးဖို့အပြင်လူမျိုးရေးခွဲခြားမှုတွေကိုစတင်တိုက်ဖြတ်ဖို့အတွက်လည်းရည်ရွယ်တာဖြစ်ပါတယ်။
Vinicius ရင်ဆိုင်ရတဲ့လူမျိုးရေးခွဲခြားမှုတွေကကျမတို့အတွက်တော့လူမျိုးရေးခွဲခြားမှုကိုပိုးပြီးတော့ဆန့်ကျင်တိုက်ဖြတ်သွားဖို့တွန်းအားဖြစ်စေပါတယ်။ဒါအပြင်သူ့အနေနဲ့ဒါကိုအရှုံးမပေးဘဲရှေ့ကိုဆက်ပြီးတော့ဒီအတိုင်းတိုက်ပွဲဝင်နေတယ်ဆိုတော့မြင်ရတာကလေးတွေအတွက်တော့ကျမတို့အနေနဲ့လူမျိုးရေးခွဲခြားမှုကိုဆက်လက်ခုခံပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတာပါ။
ဒီပညာရေး Institute ကိုတော့အစောပိုင်းတုန်းက Vinicius Junior ကပဲရန်ကုန်ငွေတွေတီးသန့်ထောက်ပံ့တာဖြစ်ပေမဲ့အခုခါမှတော့ခြားကငွေကြေးအကူအညီတွေကိုပါလိုအပ်လာနေတယ်လို့ပြောပါတယ်။ဒါပြင်ဒီပညာရေး Institute ကလူမျိုးရေးခွဲခြားဆန့်ကျင်တိုက်ဖြတ်ရေးလက်ဆွဲစာအုပ်ကိုထုတ်ဝေခဲ့သလိုဆရာမ80လောက်ကိုလည်းမနစ်ကသင်တန်းတွေပေးခဲ့ပါတယ်။ဒါပြင်လူငယ်တွေပညာရေးအတွက်အကျိုးရှိပေမဲ့ပညာရေးနဲ့ဆိုင်တဲ့ဤပညာ software တွေကိုတီးထွင်ပြီးတော့အဲ့ဒီ application software ကိုလည်း Brazil ကလူငယ်တွေအနေနဲ့ပညာရေးကိုပို့ပြီးတော့စိတ်ဝင်စားလာအောင်ဘောလုံးကစားနည်းနဲ့ဆက်ဆက်ပြီးတော့ဖန်တီးခဲ့သလိုပညာသင်ကြားဖို့အပြင်လူငယ်ခွဲခြားမှုစတင်တိုက်ဖြတ်ရေးအတွက်ရည်ရွယ်ပြီးလုပ်ခဲ့တာဖြစ်ပါတယ် Brazil ကလူတွေဟာဘောလုံးကိုအယူမှုဆွဲလန်းတာကြောင့်မူလာတန်းကျောင်းတစ်ခုဆိုရင်ကျောင်းသားတွေဟာဘောလုံးကွင်းလိုလှုပ်ထားတဲ့စာသင်ခန်းထဲမှာစာသင်ကြတာဖြစ်ပါတယ်အဲ့မှာတော့ကျောင်းစာသင်ခန်းရဲ့ကျမ်းတွေကိုမြက်ခင်းတူတွေခင်းထားပြီးတော့ထိုင်ကုန်းတွေကူရှင်တွေကိုလည်းဘောလုံးပုံလှုပ်ပြီးတော့ကျောင်းသားတွေကအဲ့မှာစမတ်ဖုန်းတွေကွန်ပျူတာတက်ဘလက်တွေနဲ့ Vinicius Junior ပညာရေး Institute ကဖန်တီးလိုက်တဲ့ကွန်ပျူတာ software application ကိုသုံးပြီးတော့သင်နေကြတာဖြစ်ပါတယ
်။အရှိန်မွန်းထူရကောအပလီကေးရှင်းတင်ချ
ဒီ application လေးအရန်ကောင်းပါတယ်။ဒီကနေပဲကျွန်မအများကြီးလေ့လာတင်ယူရပါတယ်။ Vinicius Junior လည်းအရန်တော်တယ်လို့ထင်ပါတယ်။
ဒါပြင်ဒီ application ကဆင်းရဲပြီးတော့အခွင့်အလမ်းနှဲပါတဲ့လူမှုအတိုင်းဝိုင်းကသူတွေပညာရေးတိုးတက်လာအောင်ရည်ရွယ်တယ်လို့လည်းပြောပါတယ်။အခုလောလောဆယ်မှာတော့ Vinicius Junior ပညာရေး Institute ကပြီးနေ၄ခုမှရှိတဲ့ကျောင်း၁၀ကျောင်းကိုပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်
။ né é um jogador que saiu aqui de São Gonçalo, saiu do Rio de Janeiro, então eles se espelham bastante e eles podem
ter Vinicius Junior ha, São Gonçalo မြို့ကလာတဲ့ကစားသမားပါ။ဆိုတော့သူ့အနေနဲ့အများကြီးဆင်ခြင်သုံးသပ်နိုင်ပြီးတော့ပိုပြီးကောင်းမွန်တဲ့ပိုပြီးတော့လဲတောက်ပါတဲ့အနာဂတ်ကိုပေးနိုင်ပါတယ်။ကျမတို့အနေနဲ့ကျောင်းတွေမှာလူမျိုးရေးခွဲခြားမှုတိုက်ဖြစ်နိုင်တဲ့အခွင့်အလမ်းနဲ့ပါတဲ့ကလေးငယ်တွေနဲ့အစိုးရကျောင်းတွေမှာပညာသင်နေတဲ့ကလေးတွေကိုပညာပေးဖို့ဖြစ်နိုင်တယ်ဆိုတာကိုသူသိတယ်။အဲ့ဒီလိုပညာပေးလိုက်ခြင်းအပြင်သူတို့အနေနဲ့လူမှုအတိုင်းအဝိုင်းအတွင်းမှာလေးစားခံရတဲ့သူတွေအဖြစ်ကြီးပြင်းလာကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ဒါမျိုးတွေမဖြစ်နိုင်ပါဘူး။
ဒီ application ကចောင်းသားတွေအဖြစ်တစ်ခုမှန်လိုက်အဖြစ်မှန်ကြောင်းကို internet ကနေဖန်တီးထားတဲ့ Vinicius Junior ရဲ့ avatar ကိုစားရုပ်ပုံကချီကျူတာတွေဂိုးလို့អော်ပြီးတော့အောင်ပွဲခံတာတွေလှုပ်ပြီးတော့ကလေးတွေစာသင်ခြင်းလေးဖြစ်အောင်လုပ်ပေးထားပါတယ်ဘောလုံးပွဲတွေမှာလို့ပဲចောင်းပညာသင်တဲ့တနေ့ချင်းစီကိုဘောလုံးရာသီတစ်ခုလို့သတ်မှတ်ပြီးတော့ဘာသာရပ်တစ်ခုချင်းစီတိုင်းကိုလည်းပွဲတစ်ခုလို့သတ်မှတ်ဖော်ပြထားတာဖြစ်ပါတယ်
O conteúdo que tem ali dentro, né, trabalhando as questões
application နဲ့မှာပါတဲ့သင်္ချာတွေနဲ့ပေါ်တူဂီဘာသာရပ်တွေစတာတွေနဲ့ဆိုင်တဲ့ဟာတွေပါဒါကဘောလုံးတို့အားကစားတို့နဲ့လည်းဓာတ်ရိုက်ဆက်ဆက်မှုရှိပါတယ်ကျွန်တော်တို့ကကလေးတွေစာသင်ဂျင်စိတ်ဖြစ်လာအောင်ဘောလုံးရဲ့အစွမ်းတက်တီတွေနဲ့သဘောကျစရာကောင်းတဲ့အရာတွေကိုအသုံးပြုထားတာပါ
2021မှာစတင်လိုက်တဲ့ Vinicius Junior ပညာရေး Institute ရဲ့ဒီစီမံကိန်းကနေចောင်းသား4500ကျော်နဲ့ဆရာဆရာမ500ကျော်အတွက်အကျိုးမြတ်တွေရရှိခဲ့ပြီးတော့2024ခုနှစ်အကုန်မှာတော့ចောင်း30လောက်အထိကိုအကူအညီတွေပေးနိုင်ဖို့မျှော်လင့်နေပါတယ်
ကျမတို့တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်ဆက်နေတဲ့ကမ္ဘာကြီးမှာနေနေတာဖြစ်တာကြောင့်ကလေးတွေအနေနဲ့နည်းပညာတွေကိုရရှိအသုံးပြုနိုင်ဖို့လိုပါတယ်သူတို့အနေနဲ့မကြာခဏဆိုသလိုအိမ်တွေမှာလက်ကင်ဖုန်းတွေတက်ဘလက်တွေလိုမျိုးနည်းပညာတွေကိုအသုံးမပြုနိုင်တာတွေရှိပါတယ်ဆိုတော့ဒါမျိုးတွေကိုကလေးတွေအသုံးပြုဖို့ပေးနိုင်တာဟာတိတ်ကောင်းပြီးတော့သူတို့ကလည်းစိတ်ဝင်စားကြပါတယ်
ဒီ application ကိုတော့တင်ထောက်ကူပစ္စည်းတစ်ခုအနေနဲ့အသုံးပြုဖို့ဖန်တီးထားတာဖြစ်ပြီးတော့ဆရာဆရာမတွေနေရာမှာအစားထိုးဖို့ရည်ရွယ်တာမဟုတ်ဘူးလို့လည်းပြောပါတယ်။ကျောင်းသားတိုင်းမှာသူတို့ရဲ့ကိုယ်ပိုင်ကျောင်းအကောင့်တွေရှိကြပြီးတော့အဲ့ကနေသင်္ချာသိပ်ပန်းပေါ်တူဂီဘာသာရပ်တွေနဲ့ဆိုင်တဲ့လေ့ကျင့်ခန်းတွေကိုဘောလုံးကစားနည်းဂိမ်းပုံစံတွေမျိုးလုပ်ထားသလိုသူတို့ရဲ့ပညာရေးတိုးတက်မှုမှတ်တမ်းတွေကိုလည်းအဲ့ဒီမှာပဲဖြည့်ထားတာဖြစ်ပါတယ်။
matemática português algumas contas que
တင်ချာနဲ့ပေါ်တူဂီဘာသာတွေကိုသင်ရပြီးတချို့သင်ချာပုံစံတွေတော်တော်ခက်တယ်ဒါပေမဲ့ဒီ application ကိုသုံးတဲ့အခါကျမတွေသင်ရတာပိုအဆင်ပြေပြီးတော့ပို့ပြီးတော့လွယ်ပါတယ်ဂိမ်းကစားရတယ်နဲ့တူတယ်လေ
eu acho que esse aplicativo pode sim ajudar as crianças
ကျွန်တော်တို့လေ့လာသင်ယူခဲ့တာတွေအကုန်လုံးကို application ပေါ်မှာလေ့ကျင့်ကြပါတယ်ကျွန်တော်တို့ကဖုန်းရဲ့ application ကနေသင်နေတာဖြစ်ပြီးဖုန်းနဲ့အမြဲချိတ်ဆက်နေတာကြောင့်တင်ကြားမှုနဲ့အဆက်မပြတ်ပဲတင်ကြားမှုတွေမှာကျွန်တော်တို့ကိုအထောက်အကူဖြစ်စေပါတယ
် Vinicius Junior ဟာသူ့ရဲ့ Pride လုပ်ငန်းကြောင့်ပြည်သက်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ Socrates ဆုကိုရရှိခဲ့သလိုကမ္ဘာကူလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ရဲ့ချီးကျူးရေးတန်တမာအဖြစ်ခန့်အပ်ခြင်းလည်းခံခဲ့ရပြီးတော့ရုစိုးနိုင်ငံမှာတော့ဒါဟာဖီလီပီးယန်ဒုတိယမြောက်ခန့်အပ်ခြင်းခံရတဲ့သူတွေဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်တင်ဆက်ပေးခဲ့တဲ့အားကစားကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနယ်စပ်မြဝတီမြို့အနီးမှာ KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲတွေဆက်ပြီးပြင်းထန်နေပြီးဒေသခံတချို့ထိုင်းဘက်ကိုနယ်စပ်ဖြတ်ကျော်ထွက်ပြေးနေကြပါတယ်စစ်ကောင်စီမျိုးဆောင်တပ်ခလာရ295ကို KNU တပ်တွေဝိုင်းထားပြီးနေရောညာရောတိုက်ပွဲတွေဆက်ဖြစ်နေပေမဲ့ KNU တပ်ဖွဲ့တွေမြဝတီမြို့တဲကိုဝင်လာတာတော့မတွေ့ရသေးဘူးလို့ဒေသခံတွေက AFP သတင်းဌာနကိုပြောပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်မြဝတီဘက်မှာတိုက်ပွဲတွေပြင်းထန်နေပေမဲ့လည်းနေကြားဂိတ်တွေကိုဖွင့်ထားဆဲဖြစ်ပြီးကုန်သွယ်ရေးရပ်တန့်သွားတာမျိုးဖြစ်လာခဲ့ရင် Renown လို့တခြားလမ်းတွေကနေကုန်တွေပို့ပေးသွားမယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပလီဘဟီဒာနုကာရာကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်မဲဆောက်ခရိုင်အတွင်းနေဆက်ကုံသွေးရေးစစ်စစ်မှု30ရာခိုင်နှုန်းရော့ကျသွားခဲ့တဲ့အကြောင်းပြောဆိုတာကိုပန်ကောက်ဖို့သတင်းစာမှာကိုကားဖော်ပြပါတယ်ခင်ဗျာမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားနဲ့လူငယ်တထောင်လောက်ကိုဖေဖော်ဝါရီလကတည်းကအာရမဖမ်းဆီးပြီးစစ်သားအဖြစ်စုဆောင်းနေတယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကမနေ့ဧပြီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ကတ်တပ်ပိတ်ပင်ထားပေမဲ့နိုင်ငံသားတွေအတွက်ရည်ရွယ်ထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေနဲ့သူတို့ကိုဖမ်းဆီးနေတာလို့ဆိုပါတယ်ခင်ဗျာ
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonathan Kemim နဲ့ Rod McLean ဖြစ်ပါတယ်ကျွန်မကစုမုံမှာ ဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။ VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လူရဆန္ဒတွေပြကြပါသေးရှင်။
This program has come to you